Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝရညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် December 25ရက် Christmas ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line number 1925 30နဲ့ line number 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်တပောင်သားမှာခရစ်စမတ်အခါတည်းမြောက်မှာမင်္ဂလာပေါင်းခါကြောင်းကြပါစေဒီကလေးထိတ်ကိုရောက်ရှိလာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစေခင်ဗျယူကရိန်းနဲ့ပတ်သက်နေသူအားလုံးနဲ့ညီနိုင်ဆွေးနွေးဖို့ရုရှားကအဆင်သင့်ရှိကြောင်းရုရှားသံတမန်ကပြောလိုက်ပါတယ်တချို့ကအာဏာကိုငတ်မွတ်လောဘတက်နေကြတဲ့အတွက်ကိုယ်အိမ်ကြီးချင်းတွေကိုတောင်စားသုံးကျင်နေကြတယ်လို့ခရစ်စမတ်အချို့ဝတ်ပြုဆူတောင်းပွဲမှာပုပ်ယဟန်မင်းကြီးကပြောလိုက်ပါတယ်ရိုဂျာ58ရောက်တာတတင်းကုန်နေနေအစောပိုင်းကအင်ဒိုနီးရှားနိုင်ငံမြောက်ဖက်အစိုးဆုံးမှာရှိတဲ့အာချိတ်ကန်းကြီးကိုရောက်ရှိလာကြတဲ့သတင်းတွေနဲ့အတူတခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုရနိုင်နဲ့ပဲတင်ပြပေးကြပါပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ယူကရိန်းပဋိပက္ခနဲ့ဆိုင်တဲ့သတင်းတစ်ပုဒ်နဲ့အတူ
The event really struck a nerve across Iran because I think everyone in Iran could see their daughter, their wife,their sister under the same circumstances the event really
Iran နိုင်ငံကစာနာပြပွဲတွေနဲ့ပတ်သက်ပြီးတော့ CSIS နိုင်ငံကမှာပြူလာလေးလာရေးဌာနအကြီးအကဲသူတွေတီနတာရှာဟောပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုတော့အခုနှစ်အတွင်းကမ္ဘာတစ်ဝန်းကအာဏာရှင်နိုင်ငံတွေကအဖြစ်ပြက်တွေကိုသူတွေတီလေးလာသုံးသပ်ထားတဲ့သတင်းဆောင်ပါးမှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့ကမ္ဘာတစ်ဝန်းခီးသွားကမ္ဘာမြန်မာမီဒီယာမြင်ကွင်းဉာဏ်မစုများမှတ်ကြည့်မှုရဲ့အင်္ဂလိပ်စာအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုဥတ္တမောင်သားနဲ့အတူညင်ညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းနဲ့ပတ်သက်နေသူအားလုံးနဲ့ညီနိုင်ဆွေးနွေးဖို့ရုရှားကအဆင်သင့်ရှိကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောလိုက်ပါတယ်လက်ခံနိုင်တဲ့ဖြည့်ရှင်းမှုတွေကိုပတ်သက်နေသူတိုင်းနဲ့ဆွေးနွေးဖို့ကျွန်တော်တို့ကအဆင်သင့်ရှိပါတယ်သူတို့အပေါ်မှာပဲမူတည်ပါတယ်ဆွေးနွေးဖို့ညှင်းဆို့နေကြသူတွေကကျွန်တော်တို့မဟုတ်ပါဘူးသူတို့ပါလို့ရုရှားအစိုးရရုပ်မြင်သံကြားအင်တာဗျူးမှာသမ္မတပူတင်ကပြောခဲ့တာဖြစ်ပါတယ်။လမ်းကြောင်းမှာအပေါ်မှာကျွန်တော်တို့လှုပ်ဆောင်နေကြတယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်နေကြတာပါ။နိုင်ငံသားတွေရဲ့အကျိုးစီးပွားဖြစ်ပါတယ်လို့ရုရှားသမ္မတပူတင်ကပြောသွားပါတယ်။ယူကရိန်းနိုင်ငံမှာတော့ကီးမြို့နဲ့နိုင်ငံတော်လောမှာတနင်္ဂနွေနေ့မနေ့ကလေကြောင်းရန်သတိပေးချက်အတန်းတွေလွှမ်းသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်လရုစ်နိုင်ငံကနေရုရှားဂျက်လေယာဉ်တွေတက်သွားပြီးတဲ့နောက်အခုလိုအချက်လက်ချက်ပေးတဲ့အတန်းတွေကလွှမ်းခဲ့တာဖြစ်တယ်လို့လူမှုမီဒီယာတွေကဆိုကြပေမဲ့ writer ကတော့တီးကြအတည်ပြုလို့မရရှိခဲ့ပါဘူ
းတချို့ကအာနာကိုငတ်မွတ်လောဘတက်ကြတဲ့အတွက်ကိုယ်အိမ်ကြီးချင်းတွေကိုတောင်ပြန်စားသုံးကျင်နေကြတယ်လို့ Christmas အကျိုးဝတ်ပြုဆုတောင်းပွဲမှာပုပ်ယဟန်မင်းကြီး Francis ကအခုလိုပြောကြားလိုက်ပါတယ
် Perché mentre gli animali nella strada consumano cibo gli uomini nel mondo affamati di potere e di denaroconsumano pure i loro
ရိစံတွေကသူတို့နေရာလေးမှာပဲသူတို့စားသုံးကြပြီမဲ့ကျွန်တော်တို့လောကကယောက်ျားမိန်းမတွေဟာအာဏာနဲ့ဒနာဥစ္စာငတ်မွတ်ကြတာကြောင့်သူတို့ရဲ့အိမ်ကြီးချင်းသူတို့ညီကိုမောင်နှမတွေကိုစားသုံးနေကြပါတယ်ဒီကနေ့မှာတော့စစ်ပွဲပေါင်းဘလောက်များစွာကနေရာများစွာမှာလူသားရဲ့ဂုဏ်သိက္ခာနဲ့လွတ်လပ်ခွင့်တွေကိုအထင်သေးစွာနဲ့စော်ကားနေကြပါသလဲအမြဲတမ်းလိုပဲလူသားရဲ့လောဘဒဏ်ကိုခံကြရသူတွေကအားနည်းသူတွေနဲ့ချိုးငဲ့ကြတဲ့သူတွေပါလို့ပေါ်ဟမ်မင်းကြီးကပြောသွားခဲ့တာပါယူကရိန်းမှာတော့ရုရှားကိုအန်တုလို့တဦးကိုတဦးထွေးပွေရင်းနဲ့ခရစ်စမတ်ကိုကြော်ဖြတ်သွားကြဖို့ကိုသမ္မတဗလာဒီမီယာဇယ်လင်စကီကခရစ်စမတ်အကျိုးညမှာပြောကြားလိုက်ပါတယ်လုံအောင်အုပ်စုအမောင်ကြနေတဲ့နောက်မှာတဦးကိုတဦးရှာကြပြီးတော့တင်းတင်းကြပ်ကြပ်ပွေဖတ်ထားကြမှာပါအနွေတတ်မရဘူးဆိုရင်လည်းတဦးကိုတဦးနှွေးထွေးအောင်အချင်းကြကြထွေးပွေထားကြမှာပါလို့မနေ့စနေနေ့ညကတိုင်းပြည်ကိုပြောကြားခဲ့တဲ့ဗီဒီယိုမိန့်ခွန်းမှာဇယ်လင်စကီကပြောကြားသွားခဲ့ပါတယ်ရုရှားကလျှက်စစ်ဆိုင်ရာအခြေခံစောင့်နေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အတွက်နေရာအများပြားမှာလျှက်စစ်ပြတ်တောက်နေတာကြောင့်ယူကရိန်းပြည်သူများပြားဟာအပူဓာတ်မရဘဲအမောင်ထဲမှာအေးဒဏ်ကိုရင်ဆိုင်ရင်းခရစ်စမတ်ကိုကျော်ဖြတ်နေကြရတာပါ။အလေးရောက်နေနေနဲ့ခရစ်စမတ်သစ်ပင်ကိုနောက်ခံထားပြီးတော့အမောင်ညာထဲမှာသမ္မတဇယ်လင်စကီကခုလိုဗီဒီယိုမိန့်ခွန်းပြောကြားတာကိုရိုက်ခူးခဲ့တာဖြစ်ပါတယ်။ ယူကရိန်းအများစုဟာရှေးယူဆွဲရုရှားတွေလိုပဲခရစ်မတ်ကိုဇန်နဝါရီ9ရက်နေ့မှာကျင်းပလေရှိခဲ့ကြပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ရုရှားနဲ့မတူအောင်ဆင်လာကိုစွန့်ပြီးတော့တခြားခရစ်ယာန်တွေလိုပဲဒီဇင်ဘာ25ရက်နေ့မှာခရစ်မတ်ပွဲကိုဆင်နွှဲလိုက်ကြပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံတော်ဖြစ်ပေါ်နေတဲ့အေးလိုက်နဲ့နှင်းမုန်တိုင်းထံကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့တယ်ကလို့နေပေါင်းသိမ့်တဲ့ချီပြီးလျှက်စစ်မီးတွေပြတ်တောက်တာပြင်စီးပွားရေးလုပ်ငန်းတွေလည်းခရစ်မတ်ကာလမှာလျှက်စစ်မီးလုံးဝမရနိုင်မဲ့အခြေအနေနဲ့ရင်ဆိုင်နေကြပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာတော့ဟာရီကိန်းမုန်တိုင်းသမျှအင်အားပြင်းတဲ့နှင်းမုန်တိုင်းတိုက်ခိုက်ခဲ့တာကြောင့်ဒေသတစ်ခုလုံးနှင်းတွေနဲ့ဖုံးလွှမ်းခဲ့ပါတယ်။ရာသီဥတုအခြေအနေဆိုးဝါးလွန်းတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့မြို့ရဲ့နိုင်ငံတကာလေဆိပ်တွေလည်းဖိတ်ထားပါတယ်။နိုင်ငံတော်သက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတာဟာပြင်းထန်လွန်းတဲ့အေးဒဏ်ကိုခံကြရတာမော်တော်ယာဉ်တိုက်ခိုက်မှုတကိုင်းတွေကြိုးကျမှုစတဲ့ဒဏ်တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဘဖလိုမြို့မှာတင်တည်ဆုံးသူ3ဦးရှိခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ21ရက်ဗုဒ္ဓနေ့ကစတင်ခဲ့တဲ့ DAA line နဲ့မုံတိုင်းတံကြောင့်နိုင်ငံအရှေ့ပြားကနေအနောက်ဖြားထိလျှက်စစ်မီးပြတ်တောက်ကားရင်းနဲ့ရင်ဆိုင်နေရတာပါ။နေမုံတိုင်းကြောင့်နိုင်ငံတော်ခရစ်မတ်ကာလမှာကုန်းချောင်းလေချောင်းကခီးသွားကြမဲ့သူအားလုံးအခက်ခဲတွေနဲ့ရင်ဆိုင်နေရတာမှာလွန်ခဲ့တဲ့ရက်နေ့ငယ်အတွင်းလေရင်ခီးစစ်ထောင်ပေါင်းများစွာဖြစ်ခဲ့ရတာကြောင့်ခီးသွားအများပြားလဲလေစိတ်တွေမှာပိတ်မိနေကြသလိုကုန်းချောင်းနဲ့ခီးသွားသူတွေလည်းအဝေးပြေးလမ်းတွေပေါ်မှာရင်တိုက်မှုတွေနဲ့လမ်းကြောင်းပိတ်ဆို့မှုတွေနဲ့ရင်ဆိုင်နေကြပါတယ်ခင်ဗျာ
ဒီ OA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 1953ညာပိုင်းတိုမီတာ25 kHz 1783ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ခရစ်မတ်ညကြားသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ရွေးညာ58ဟာတနင်္ဂနွေနေ့အစောပိုင်းကအင်ဒိုနီးရှားနိုင်ငံမြောက်ဖက်စွန်းစုံမှာရှိတဲ့အာချေကန်ကြီးကိုရောက်ရှိလာကြပါတယ်အာချေဘီဆက်ချေအင်ဒရာပါထရာကန်ကြီးကတငါရွာလန်တောင်းကိုတုတ်လီလှုပ်လက်လေးနဲ့ရောက်ရှိလာကြတာပါရွာသူရွာသားတွေကကန့်ခတ်တိုင်အောင်ကူညီခဲ့ကြပြီးအာဏာပိုင်တွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့နယ်မြေရပ်တပ်ဖွဲ့အကြီးအကဲ Roddy User အဝေးကပြောပါတယ်။အစာအိမ်စားငတ်ပြတ်ဆာလောင်နေကြတာကြောင့်အလွန်ကိုအားနိုင်နေကြဟန်ရှိပါတယ်။ပင်လယ်ပြင်မှာအကြာကြီးဖြတ်တန်းလာခဲ့ရတာကြောင့်တချို့ကနေထိုင်မကောင်းကြပါဘူးလို့ရဲရဲရှိကပြောပါတယ်။၃ယောက်ကိုချက်ချင်းစေကန်းကိုပို့လိုက်ကြပြီးအများအပြားကိုဆစ်ဆစ်ပေးနေရပါတယ်။ပင်လယ်ထဲမှာမျောပါနေကြတဲ့ Ranger 190လောက်ကိုဒေသတွင်းတိုက်ပြည်တွေကရှာဖွေကယ်ဆယ်ပေးကြဖို့ကုလသမဂ္ဂနဲ့အခြားဖွဲ့စည်းတွေကတောက်ချနေကတိုက်တွန်းခဲ့ကြပါသေးတယ်။ဒီအဖွဲ့ဟာအဲ့ဒီ190တဲကအဖွဲ့တစ်ဖွဲ့ဖြစ်သလားဆိုတာကတော့မကွက်ပြားသေးပါဘူး။ဒါပေမဲ့လီဘောပါလာသူတူကတော့သူတို့ဟာပင်နယ်ပြင်မှာတလားကြော်ကြမျောပါခဲ့ပြီးမလေးရှားမှာအလုလုပြီးပိုကောင်းတဲ့ဘဝတည်ဆောက်ဖို့ထွက်ခဲ့ကြတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ
်။တရားမဝင်ထောက်ထားတွေနဲ့နေပေါ်နိုင်ငံသားခံယူထားတဲ့မြန်မာနိုင်ငံသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့နေပေါ်သတင်းမီဒီယာတွေကဖော်ပြပါတယ်။ကတ်မန်ဒူးမြို့ဆာလာဟီအရက်မှာနေပေါ်နိုင်ငံသားတူအဖြစ်နဲ့နေထိုင်နေတဲ့အသက်39နှစ်အရွယ်မိုဟာမက်နူအာအလမ်ဆိုသူကိုကတ်မန်ဒူးတောင်ကြားဒေသမူကဲစုံစမ်းရေးရဲတပ်ဖွဲ့ကဖမ်းဆီးမိလိုက်တာဖြစ်ပြီးတော့ဥပဒေကြောင်းအရရေးယူသွားမယ်လို့နေပေါ်ရဲတပ်ဖွဲ့အရာရှိခရစ်စနာပရာဆက်ခွာရာလာကပြောပါတယ်လို့ကိုကားပြီးတော့သတင်းမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတဆင့်2012ခုနှစ်မှာရောက်လာတဲ့အဲ့ဒီမိုဟာမက်နူအာအလမ်ဟာဆာလာဟီဒေသမှာရှိတဲ့မဒရာဆာမွတ်စလင်ဘာသာရေးကျောင်းမှာကျောင်းဆရာအဖြစ်စာသင်နေရကတရားမဝင်ထောက်ထားရင်းနဲ့နေပေါ်နိုင်ငံသားအဖြစ်ရှောက်ထားခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူစီမှာတော့နေပေါ်နိုင်ငံကလက်မှတ်ရှိတယ်လို့လည်းဆိုပါတယ်ခင်ဗျာ
။တရုတ်နိုင်ငံရှိုင်းမြို့ကြီးအနီးကစီတန်းပြည်နယ်မှာတနေ့ကိုကိုဗစ်ပိုးထွေလူနာအသစ်တသန်းရှိနေပြီးလာမယ့်ရက်တပတ်တွေမှာနှစ်ဆဖြစ်လာစရာရှိတယ်လို့ပြည်နယ်ဆိုးကတနင်္ဂနွေနေ့ကပြောပါတယ်။တနိုင်ငံလုံးမှာပိုးထွေလူနာတွေများလာပေမဲ့စနေနေ့အထိ9ရက်အတွင်းမှာကိုဗစ်ကြောင့်သေဆုံးသူမရှိခဲ့ဘူးလို့ယောဂကာကွယ်ရေးနဲ့ထိ ंछ ွေဌာနကတနင်္ဂနွေနေ့ကပြောပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေနဲ့ပြည်သူတွေကတော့စီရင်ကိုပို့ပြီးတိတိကျကျထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်။စီကျန်းပြည်နယ်မှာလူဦးရေ 65.4% သန်းရှိပြီးဆေးရုံတွေမှာကိုဗစ်လူနာ 13,683 ယောက်ကူးသနေရတယ်လို့ထုတ်ပြန်ထားပါတယ်။လူ142ယောက်ဟာအခံယောဂတွေကြောင့်ဝေဒနာပြင်းထန်နေတယ်လို့ဆိုပါတယ်။ကိုဗစ်ကြောင့်သေဆုံးသူလို့အဓိပ္ပာယ်ဖွင့်ရမှာကိုဗစ်ကြောင့်ဖြစ်တဲ့နမိုးနီးယားနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါပဲပါဝင်ပြီးအခြားယောဂါတွေကိုတရုတ်နိုင်ငံကထည့်သွင်းမထားခဲ့ပါဘူး
အာဖဂန်နိုင်ငံမှာရှိနေတဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအမျိုးသမီးတွေအလုံးမလုပ်ရဘူးလို့တာလီဘန်အုပ်ချုပ်ရေးအဖွဲ့ကအမိန့်ထုတ်ပြန်လိုက်တာကြောင့်အာဖဂန်ကလုပ်ငန်းတွေကိုရပ်ဆိုင်းရတော့မယ်လို့ NGO အဖွဲ့အစည်း၃ခုကပြောကြားလိုက်ပါတယ်။နိုင်ငံတကာ NGO အဖွဲ့တွေဖြစ်တဲ့ Save the Children, Care နဲ့ Norway ဒုက္ခသည်များကောင်စီတို့ကနိုင်ငံတွင်းကလုပ်ငန်းတွေကိုရပ်ဆိုင်းရမယ်ကြောင်းပြောကြားလိုက်ပြီးတာလီဘန်အုပ်ချုပ်ရေးအဖွဲ့ရဲ့ကြေညာချက်နဲ့ပတ်သက်လို့ရှင်းလင်းစွာသိနိုင်ဖို့ဆောင်စားနေတဲ့အချိန်မှာပဲအာဖဂန်နိုင်ငံတွင်းကအသက်ကတည်နိုင်မဲ့အရေးပါတဲ့လုပ်ငန်းတွေမှာအမျိုးသမီးနဲ့အမျိုးသားတွေတန်းတူအလုပ်လုပ်ခွင့်ရှိရေးကိုသူတို့အနေနဲ့တောင်းဆိုကြောင်းညင်ညာချက်မှာဖော်ပြထားပါတယ်။နောက်ထပ်ညွှန်ကြားချက်တစ်စုံတစ်ရာမထုတ်ပြန်မချင်းအာဖဂန်နိုင်ငံအတွင်းမှာရှိတဲ့ပြည်တွင်းနိုင်ငံတကာ NGO အဖွဲ့အစည်းတွေအနေနဲ့အမျိုးသမီးဝန်ထမ်းတွေအားလုံးကိုအလုပ်လုပ်ခွင့်မပြုဖို့တာလီဘန်အဖွဲ့ကမနေ့စနေနေ့မှာညင်ညာချက်ထုတ်ပြန်လိုက်တာပါ။ဒီညင်ကြားချက်ကိုမလိုက်နာတဲ့အဖွဲ့အစည်းတွေအနေနဲ့လုပ်ငန်းလုပ်ပိုင်ခွင့် license ကိုပိတ်သိမ်းခံမှာဖြစ်ကြောင်းတာလီဘန်စီးပွားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုဥတ္တမောင်သန်းနဲ့ကျွန်တော်ဂျန်နိုင်တို့ကအချိန်ကြာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်။အခုအစားပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ယူကရိန်းပဋိပက္ခနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်ခဲ့ရာကဥရောပမှာမြေပြင်စစ်ပွဲတွေကျယ်ပြန့်လာခဲ့သလိုနျူကလ িয়ার စစ်ဖြစ်မဲ့အရေးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အနောက်နိုင်ငံတွေကတော့ရုရှားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ပြီးယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေပါတယ်။ VOA သတင်းတော့ Henry Rickball ပေးပို့တဲ့သတင်းလွှာကိုတော့မိုက်တန်ဆန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရန်လုံတာမရှိဘဲနဲ့ယူကရိန်းပေါ်ရုရှားကကျူးကျော်စစ်စတင်ခဲ့ရကကမ္ဘာပေါ်ကလုံခြုံရေးအခင်းကျင်းတွေဟာကမောက်ကမဖြစ်သွားပါပြီ။မြောက်အတ္တိတ်စာချုပ်နီတိုအဖွဲ့နဲ့ရုရှားကမှလေထိတိုက်ပြဿနာတွေနဲ့ရင်ဆိုင်လာရပါလေ။အထူးစစ်ဆေးရေးစတင်တဲ့အကြောင်းဖေဖော်ဝါရီ24ရက်နေ့မှာကြေညာခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒုတိယကမ္ဘာစစ်ကအတွေးခေါ်တွေကိုလှုံ့နှိုးခဲ့တာဖြစ်ပါလေ။ယူကရိန်းနိုင်ငံကစစ်ဝါဒနဲ့နာဇီဝါဒကိုချိန်ပေါ်မှာဖြစ်ပါလေဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောသွားတာပါဒီစစ်ပွဲမှာအနောက်နိုင်ငံတွေပါဝင်လာမယ်ဆိုရင်နျူကလ িয়ার လက်နက်တွေထုတ်သုံးမယ်ဆိုပြီးရုရှားကချိန်ချောက်ထားပါလေအရှေ့ဥရောပမှာကာကွယ်ရေးတပ်ဖွဲ့တွေနေတိုးကတိုးချထားပါလေဟာဝေဇာအဝေးပြစ်လက်နက်တွေရော့ကက်ဒုံးပစ်စနစ်တွေနဲ့လေကြောင်းကာကွယ်ရေးစနစ်တွေအပါအဝင်ယူကရိန်းအတွက်လက်နက်အများအပြားကိုအမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေကတဖြည်းဖြည်းပို့တိုးပြီးတော့ထောက်ပံ့ပေးနေပါလေဒါ့အပြင်လည်းတန်ကြပ်ကကားတွေနဲ့တိုက်ချက်လေယာဉ်တွေထောက်ပံ့ပေးဖို့ယူကရိန်းဘက်ကတောင်းဆိုချက်ကိုတော့အခုထိလိုက်ရောပေးတာမရှိသေးပါဘူးဥရောပပြည်ပြင်ပြောင်းလဲရေးစင်တာကကျွမ်းကျင်သူ Ian Bond ကအခုလိုပြောပါလေ
We've got to sort of move away from
Ukraine မရှောင်ရုံတမဲထောက်ပံ့ပေးနေတာထက်ဆိုင်ရုရှားကို Ukraine ကအပိုင်တိုက်နိုင်မှုထောက်ပံ့ပေးတာမျိုးစဉ်းစားဖို့လိုအပ်ပါတယ်
ကာကီဖ်နဲ့ခါဆော်မျိုးတွေကို Ukraine တပ်တွေပြန်လည်ခြေကုပ်ယူနိုင်အောင်အနောက်နိုင်ငံကစစ်တပ်တွေကအကူအညီပေးခဲ့ပါလေပြင်းထန်တဲ့ဆောင်းရာသီမှာထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့ဂရုချင်းတူတိုက်ခိုက်နည်းနဲ့အဝေးကနေတိုက်ခိုက်တဲ့နည်းလမ်းတွေကိုလည်းမျှဝေခဲ့ပါလေအခုလက်တလောမှာတော့ Ukraine နိုင်ငံကစွန့်အင်ဆိုင်ရာအဆောက်အုံတွေကိုရုရှားကပြင်းထန်ထားတိုက်ခိုက်နေပါလေ
Putin's attacks on civilian infrastructure.
ရတရိနဲ့ဆိုင်တဲ့အဆောက်အုံတွေ၊ဥရောပအတွက်တဘာဝတံငွေထောက်ပံ့ပေးနေတဲ့အဆောက်အုံတွေကိုပူတင်ကပြစ်မှတ်ထားတိုက်ခိုက်နေတာပါ။ဒါကိုကြည့်ရင်ယူကရိန်းနဲ့မိတ်ဖက်တွေအပေါ်စိတ်သက်ပြက်ပြောင်းအောင်လုပ်ပြီးအနိုင်ယူဖို့ကြိုးပမ်းနေမှန်းသိတာပါပဲ။လက်တွေ့မှာအောင်မြင်မယ်လို့မထင်ပါဘူး
။အနောက်နိုင်ငံတွေရဲ့အကူအညီပေးနေမှုတွေမှာမကြခင်လပိုင်းတွေအတွက်အခက်အခဲတွေရှိလာနိုင်နေဆိုပြီးတော့ Chatham House က Samantha D. Burden ကသုံးသပ်ပါလိမ့်
။ We can either allow a nuclear bully
nuclear လက်နက်ကန်အနိုင်ချစ်နေသူကိုအရှုံးပေးပြီးနောက်နှစ်နဲ့ချီဘေးကင်းလုံခြုံမှုကင်းဝေးတဲ့စိတ်မရနိုင်ဘဲဆက်နေသွားမလားယူကရိန်းမှာပူတင်မနိုင်အောင်တေးချလှုပ်ဆောင်ပြီးသူနောက်တနေရာမှာဒီလိုအနိုင်ချစ်မှုတွေဆက်မလုပ်နိုင်အောင်တားမလားရွေးချယ်ရပါမယ
်ရုရှားတပ်တွေဘက်ကဆုံးရှုံးခွေတိုးလာချိန်မှာပူတင်အပေါ်မှာလည်းဖိအားတွေတိုးလာနေရပါ
Even the most conservative analysis right now.
Ukraine စစ်ပွဲမှာ Russia စစ်သား 9,000 လောက်ချက်ရှုံးနေတယ်လို့စစ်တမ်းတွေမှာတွက်ချက်ထားပါတယ်။ရှစ်လအတွင်းအခုကျဆုံးတဲ့ Russia စစ်သားအရေအတွက်က Afghan စစ်ပွဲမှာ Soviet Union ကျဆုံးတဲ့စစ်သားအရေအတွက်ထက်3000ခန့်နေ5000ပိုများနေပါတယ်။ဘလို့လူအတိုင်းဝိုင်းမှာကြာကြာတောက်ခံနိုင်မှာမဟုတ်ဘူးလို့ကျွန်မထင်ပါတယ်
။အမေရိကန်ပြည်အောင်စုကတော့ယူကရိန်းပေါ်မှာထောက်ပံ့မှုတွေဆက်ပြီးတော့ပေးသွားမယ်လို့ပြောနေပေမဲ့လည်းအနောက်နိုင်ငံတွေကရောယူကရိန်းပေါ်မှာဘလောက်ကြာကြာဆက်ပြီးတော့ထောက်ပံ့ပေးနိုင်အောင်မလဲဆိုတာကိုမေးခွန်းထုတ်เสียဖြစ်နေပါလေ။အမေရိကန်မျိုးသားလုံခြုံရေးကောင်စီက John Kirby ကအခုလိုပြောပါသေးတယ်။
The president said Ukraine တွင်လိုအပ်တဲ့အချိန်ကာလတစ်လျှောက် American ကဆက်လက်ထောက်ပံ့ပါမယ်လို့သမ္မတကပြောခဲ့ပြီးလက်တွေ့လှုပ်ဆောင်မှုလည်းသူ့အလေးနဲ့ထားပြောသွားခဲ့ပါတယ
်။ဒေတာတွင်းနိုင်ငံတွေမဟုတ်ပေမဲ့လည်းတရုတ်နယ်ထောင်ကလေး Russia Ukraine အခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်။ဒီစစ်ပွဲရလဒ်က Russia နဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးအပေါ်မှာအဆုံးဖြတ်ပေးမှာဖြစ်တယ်လို့ကမ္ဘာကြီးမှာဩစာအချိန်ဝါလွှမ်းမိုးမှုတွေမှာလည်းအပြောင်းအလဲတွေဖြစ်လာနိုင်ပါတယ်ရှင်။
မိုက်တန်နဲ့ပြောပြတော့တာဖြစ်ပါတယ်ပတ်စံကဏ္ဍတွေကိုမတင်ဆက်ခင်မှာအခုတခါတော့ဒီနေ့အတွင်းကဘာတလောကအာနာရှင်နိုင်ငံတွေအပေါ်မှာသူတေတီတွေရဲ့လိလာသုံးသက်ချက်သတင်းတပုတ်ကိုလည်းပြောပြချင်ပါတယ်ဒီမိုကရေစီစနစ်နဲ့အာနာရှင်အုပ်ချုပ်တဲ့နိုင်ငံတွေကိုအထူးပြုလိလာနေကြတဲ့သူတေတီတွေဟာအီရန်တရုတ်နဲ့ရုရှားနိုင်ငံတွေကလက်တလောအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုစောင့်ကြည့်ခဲ့ကြပါတယ်အဲ့ဒီသုံးနိုင်ငံကအာနာရှင်တွေခိုင်မာအားကောင်းသလိုတချို့သောအဖြစ်ပြက်တွေကတော့အာနာရှင်ကြဆုံးမှုဖြစ်လာနိုင်ခြင်းရှိတယ်လို့ပြောကြပါတယ်။ဒီသတင်းနောက်လော်ရယ်ဘောမန်ပေးပို့ထားတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးကလေးမာရှာအာမနီဟာကောင်းစည်းဘဝချုံရမယ့်အချိန်ကိုတိတိကျကျမလိုက်နာဘူးဆိုပြီးတော့ဘာသာရေးရဲတွေကဖမ်းဆီးထိန်းနေခဲ့စဉ်မှာတိတ်ဆုံးခရကနိုင်ငံတော်ထောင်နဲ့ချီတဲ့လူတွေလက်မောထွက်ဆန္ဒပြလာကြတာပါ။CSIS နိုင်ငံကမဟာဗျူဟာလေးလာရဌာနအရှိအလဲပိုင်းရရအကြီးတန်းသူသည်နာတာရှာဟောလ်ကအခုလိုမြင်ပါတယ
် The event really struck a nerve across Iran
အဲ့ဒီဖြစ်ရကြောင်းအီရန်နိုင်ငံတဟွန်းထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်ဘာလို့လဲဆိုတော့အီရန်နိုင်ငံသားတွေကလည်းသူတို့ရဲ့တမီးဇနီးမယားနဲ့သူတို့ရဲ့အမေတွေညီမတွေလည်းဒီလိုအဖြစ်မျိုးနဲ့ရင်ဆိုင်ရနိုင်နေဆိုတာကိုမြင်လာကြလို့ပါ
တရုတ်နိုင်ငံမှာလည်းကိုဗစ်ကပ်ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေကိုဆန့်ကျင်ဆန္ဒပြရကသမ္မတရှီကျင်းပင်နှုတ်ထွက်ပေးဖို့အထူးတောင်းဆိုလာကြတာပါ American Stanford တက္ကသိုလ်မှာ Democracy စနစ်အရေးတင်ကြားပေးနေတဲ့ Larry Diamonds က Skype ကနေခုလိုထောက်ပြပါတယ
် Of course in
COVID လုံးဝကင်းစင်ရေးဇီရိုကိုဗစ်ဆိုတဲ့အစိုးရမူဝါဒအရလော့ကဒေါင်းချထားတာကိုစန့်ကျင်ရာကဆန္ဒပြပွဲတွေစတင်ပေါ်ပေါက်လာတာပါလော့ကဒေါင်းကြောင့်တန်းနဲ့ချီတဲ့ပြည်သူတွေပိတ်လောင်ခံရတာတွေရှိနေပြီးတော့တန်းပေါင်းရာနဲ့ချီတဲ့ပြည်သူတွေလည်းကိုယ်အိမ်ထဲကနေအိမ်ပြင်ထွက်ခွင့်မရကြပါဘူ
းရုရှားနိုင်ငံထက်ကအစိုးရစန့်ကျင်ဆန္ဒပြပွဲတွေကတော့ပိုးပြီးတော့နှုတ်ပိတ်ခံကြရတာပါ2023ခုနှစ်ကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အတိုက်ခံသူဖြစ်တဲ့အလက်ဆီနာဗယ်နီကိုအကျဉ်းချလိုက်တဲ့အချိန်မှာထောင်ပေါင်းများစွာသောရုရှားပြည်သူတွေလမ်းမောထွက်ဆန္ဒပြခဲ့ကြတာပါ2023ဖေဖော်ဝါရီလကယူကရိန်းကိုရုရှားတို့စတင်ကျူးကျော်တိုက်ခိုက်ချိန်မှာလည်းဆန္ဒပြပွဲတွေပပောက်ခဲ့ပါတယ်နိုင်ငံရေးဆန္ဒပြပွဲတွေဒီမိုကရက်တစ်နဲ့အာဏာရှင်အစိုးရရဲ့ရာကျွမ်းကျင်သူဖြစ်တဲ့ North Carolina တက္ကသိုလ်က Grammy Robertson က Skype ကနေအခုလိုပြောပါတယ
် There were significant protests thatemerged briefly
ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အချိန်မှာဆန္ဒပြပွဲတွေအတော်များများတွေ့လာရပါတယ်။တခါနွေရာသီကုန်ကန်နီးလောက်မှာယူကရိန်းကိုသွားတိုက်ဖို့စစ်သားစုဆောင်မှုတွေကြေကြေပြန့်ပြန့်လုပ်မယ်လို့ကြေညာလိုက်တုန်းကလည်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်လာခဲ့ပါတယ
်။အီရန်တရုတ်နဲ့ရုရှားကဆန္ဒပြပွဲတွေကြောင်းအစိုးရမူဝါဒတွေပြောင်းပြင်နိုင်ခဲ့တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်။ဥပမာတရုတ်နိုင်ငံကပြည်သူဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာတဲ့အတွက်အစိုးရကကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေဖြေလျှော့ပေးခဲ့ရတာပါ။ဒါပေမဲ့လည်းအာဏာရှင်အစိုးရကိုလုံးဝဖြုတ်ချပြစ်နိုင်လောက်အောင်ဆန္ဒပြလှုပ်ရှားသူတွေဘာတွေလုပ်ဖို့လိုအပ်နေပါသလဲ။ရုရှားကောင်းဆောင်တဲ့နှိစက်တဲ့တထေတွေစိတ်ဝမ်းကွဲပြားမှာပဲသမ္မတပူတင်ရဲ့ဩဇာအာဏာအားနည်းသွားမယ်လို့ပညာရှင်တွေကထောက်ပြပါတယ်။
If they think they have a future after the boss is gone then maybe they'll decide at some point.
ပူတင်မရှိတော့တဲ့အခါသူတို့နောင်ရေးစိတ်အေးရမယ်ဆိုရင်တော့လမ်းပေါ်ထွက်ဆန္ဒပြမယ်သူတွေနဲ့ပူးပေါင်းဖို့အဲ့ဒီတတိတွေစဉ်းစားမယ်အချိန်ရောက်လာပါလိမ့်မယ်။အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေနဲ့အတိုက်ခံမလုပ်ဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်လှုပ်ကြပါလိမ့်မယ်။ဒါဆိုရင်တော့လူတွေလမ်းပေါ်ထွက်ဆန္ဒပြဖို့ရဲစေးတင်ပေးလိုက်တယ်လို့ဖြစ်လာနိုင်ပါတယ်။
အီရန်နိုင်ငံကအခြေအကျဲဆန္ဒပြနေတာအပေါင်းလက္ခဏာဆောင်ဝင်မယ်လို့အီရန်အာဏာရှင်ရဲ့လုံခြုံရေးတပ်ကဆန္ဒပြသူတွေနဲ့ပူးပေါင်းမလာသေးဘူးလို့လည်းသူတေတီတွေကပြောပါတယ်
။ And then finally I think that there needs to be some kind of
ဒီတော်လိုင်းမှာခေါင်းဆောင်ရှိဖို့လိုပါတယ်။ဒီအာဏာရှင်ချဆုံးသွားပြီးတဲ့နောက်မှာပြည်သူတွေစီးလုံးလာစေမယ့်တွန်းအားတွေလည်းလိုအပ်ပါတယ်။နောက်ပြီးအာဏာရှင်တွေအတွက်လည်းထပ်ပေါက်တွေကိုဖန်တီးပေးရမှာပါ။
တိုင်းပြည်စီပေါ်ရဲ့အကြက်အတဲကိုအခွင့်ကောင်းယူအသုံးချပြီးတော့မဟာဗျူဟာတွေပြောင်းလဲဆောင်ရွက်မှသာဆန္ဒပြသူတွေဖက်ကအနိုင်ရမယ့်ပုံရှိတယ်လို့သူတေတီတွေကပြောပါတယ်။နင့်နဲ့ချီတော့ကြားနိုင်တယ်လို့လည်းထောက်ပြပါတယ်။ဆန္ဒပြသူတွေအနေနဲ့အကြမ်းမဖက်တဲ့နည်းနဲ့လှုပ်ရှားဖို့လိုတယ်လို့သူတို့ကိုထောက်လှမ်းနေတဲ့အာဏာရှင်ထက်ပိုမိုကောင်းမွန်တဲ့နည်းပညာတွေအသုံးချနိုင်ဖို့လိုတယ်လို့လည်းပြောပါတယ်။George Washington တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်တင်ကြားပေးနေတဲ့ Michael Miller ကအခုလိုပြောပါတယ်
There's many, many more people in the country and internationally willing to support a non-violent movement.
ကျွန်တော်မှုရဲ့ဆိုင်ကျွန်မဖက်လူရှာမှုကိုထောက်ခံအားပေးတဲ့သူတွေကတိုက်ပြည်ထဲမှာရောနိုင်ငံတကာမှာပါအများအပြားရှိပါတယ်
။အာနာရှင်ကိုမဖြုတ်ချနိုင်မှုဆိုရင်ဆန္ဒပြပွဲတွေကြောင့်ပြည်သူတွေကြားမျှော်လင့်ချက်တွေတော့ရစေပါတယ
်။ I think the reason for hope is precisely
ဆန္ဒပြရတဲ့အကြောင်းရင်းကြောင့်ပဲမျှော်လင့်ချက်တွေရှိနေကြတယ်လို့ထင်ပါတယ်။အဲ့ဒါကတော့ဒီအာနာရှင်ကပြည်သူလူထုရဲ့ထောက်ခံမှုတွေကြေကြေပြန့်ပြန့်ရမထားဘူးဆိုတဲ့သတင်းစကားဖြစ်ပါတယ်
။ပြည်သူထောက်ခံမှုတွေမှိမ့်မိန်သွားတာနဲ့အမျှအာနာရှင်တွေရဲ့တရားဝင်မှုတွေလည်းတစတဲ့တစရုပ်လျော့ကျဆင်းလာတယ်လို့ပညာရှင်တွေကပြောပါတယ
်။နောက်လောင်ပြောပြသွားတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ဒီနေ့ကမှအရင်ဆုံးကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကိုကြည့်အောင်ပါ။American ပြည်သူညီအောင်မျိုးကနာမည်ကျော်ကုန်တိုက်ကြီးတွေမှာ Christmas နဲ့နှစ်သက်ကူအတွက်ထူးသရက်ထူးတဲ့အပြင်စင်တွေနဲ့အလှဆင်ထားကြပါတယ်။လက်ဆောင်တွေပေးပြီးတော့ချစ်ချင်းမေတ္တာတွေကြီးနူးစိတ်တွေနဲ့နှစ်သက်ကိုကျူစွကြအောင်အပြိုင်ဆွဲဆောက်ထားတဲ့ကုန်တိုက်ကြီးတွေစီကိုတော့မတ်စုမြတ်မွန်နဲ့အတူကဘာတော်ခီးသွားအစီအစဉ်ကနေသွားပြီးတော့ကြည့်အောင်ပါဗျာ။
မီးအလှတွေထူးခြားတဲ့အလှဆင်မှုတွေလောက်ကြလေးရှိတဲ့အခုလိုကာလမှာနယူးယောက်မြို့ကကုန်တိုက်ကြီးတွေရဲ့မှန်ပတင်းပေါက်ကြီးတွေမှာသူထံကစံပြဆွဲဆောင်နိုင်အောင်အလှပြထားကြပါတယ်။ Christmas နဲ့နှစ်သက်ကူအတွက်လက်ဆောင်တွေအထူးဝယ်ကြတဲ့အချိန်မို့အခုလိုအလှဆင်မှုတွေလုပ်ပြီးတော့ဈေးဝယ်တွေကိုဆွဲဆောင်ထားကြတာဖြစ်ပါတယ်။အခုလိုဆိုင်တွေထဲမှာရောင်းတဲ့ပစ္စည်းတွေကိုအမြင်သစ်တွေနဲ့လိုချင်စရာဖြစ်အောင်လုပ်ထားကြတာလို့ပြောရင်လည်းမမှားပါဘူး။လွန်ခဲ့တဲ့နှစ်နှစ်ကလိုကိုဗစ်ကရောဂါကန့်သတ်ချက်တွေလည်းမရှိတော့တဲ့အတွက်နယူးယောက်မြို့မှာဒီနှစ်တော့ပြည်တွင်းပြည်ပခီးသွွားဧည့်သည်တွေနဲ့ပြည်လဲစီကားနေပါတယ်။ဒါကြောင့်လဲနာမည်ကျော်ကုန်းနိုင်ကြီးတွေကအခုလိုထူးခြားတဲ့အပြင်အဆင်တွေကိုမတူတဲ့ theme ကောင်းစင်တွေအောက်မှာအလှဆင်ပြသထားကြတာဖြစ်ပါတယ်။ကမ္ဘာတဝန်းကနောက်ဆုံးပေါ်ဇင်ခံပစ္စည်းဝယ်သူတွေအရောက်သွားကြလေးရှိတဲ့ Fifth Avenue လမ်းမကြီးပေါ်က Saks Fifth Avenue ကုန်းနိုင်ကြီးကတော့သူတို့ရဲ့မှန်ပတင်းအလှဆင်မှုတွေကိုနာမည်ကြီးအဆိုတော် Elton John ရဲ့တီးဆိုဖျော်ဖြေမှုတွေနဲ့ဖွင့်လှစ်ပြသခဲ့ပါတယ်။မြို့လေ Manhattan အရက်က49လမ်းနဲ့လမ်း50ကြားမှာရှိတဲ့ Saks Fifth Avenue ကုန်းတိုက်ကြီးမှာအစဉ်အလာတိုင်းလှုပ်တဲ့မှန်ပတင်းအလှဆင်ရမှုတွေကို Elton John ရဲ့ဖျော်ဖြေပွဲနဲ့မိတ်ဆက်တဲ့နေတုန်းက Fifth Avenue လမ်းမကြီးကိုပိတ်ထားခဲ့တာမို့ဘလောက်ကြီးကြီးကျယ်ကျယ်လှုပ်တယ်လဲဆိုတာခံမှန်းကြည့်နိုင်ပါတယ်။ New York မြို့ရဲ့အစဉ်အလာတစ်ခုဖြစ်တဲ့အခုလိုကုန်းတိုက်ကြီးတွေမှာမီထွန်းအလှဆင်ပြသမှုတွေကကိုဗစ်မဖြစ်ခင်ကာလနဲ့မတူတော့တဲ့ကိုဗစ်လို next normal အခြေအနေကိုရောက်ခဲ့ပြီလို့ Sex Counter ရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ
် I don't say this is the new normal I think this is the next normal you know we're coming out of this thing we're rising
ကျွန်တော်ကတော့ new normal လို့မပြောချင်ပါဘူးအရင်နဲ့မတူတော့တဲ့ next normal လို့ပဲပြောချင်ပါတယ်ကိုဗစ်ကပ်ဘေးကြီးကနေကျွန်တော်တို့ရုန်းထွက်နိုင်ခဲ့ပြီတက်ကြွမှုတွေကိုချင်းသာမြင်သာတွေ့နေရပါပြီပိုပြီးတော့ကိုကြီးကျယ်တာသိကြပါတယ်အရင်ထက်ကိုပိုပြီးတော့ကြီးကျယ်တယ်လို့လည်းခံစားနေရပါတယ်
ဆိုရော်ဂျီအဆန်ဂျွန်ရဲ့ HIV AIDS ယောဂတိုက်ဖျက်ရေး AIDS Foundation နဲ့ Saks Fifth Avenue ကုန်းတိုက်ကြီးပေါင်းပြီးတော့ကုန်းတိုက်ကြီးရဲ့မှန်ပတင်းပေါက်ကြီး6ခုကိုအလှဆင်ထားတာဖြစ်ပါတယ်။စိတ်ကြည်နူးစရာ Christmas နဲ့နှစ်တကူလက်ဆောင်တွေကိုအသားပေးပြင်ဆင်ထားတာဖြစ်တယ်လို့ကုန်းတိုက်ကြီးကလည်း Elton John ရဲ့ AIDS Foundation အတွက်ဒေါ်လာ100,000အလူဝေထည့်ခဲ့ပါတယ်။ဆိုရော်ဂျီတချင်းစုံနေစမှာလဲကုန်းတိုက်ကြီးရဲ့မျက်နှာစာတစ်ခုလုံးကိုမိအောင်တွေနဲ့ပုံဖော်ပြသခဲ့တာကတော့ Saks Fifth Avenue ကုန်းတိုက်ကြီးရဲ့ဒီနှစ်ထူးခြားမှုဖြစ်ပါတယ်။ပြောင်းနေတရားချစ်ခင်မှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့လက်ဆောင်တွေပေးကြတဲ့အခုလိုအချိန်မျိုးမှာနယူးယောက်မြို့ကနာမည်ကျော်ကုန်းတိုက်ကြီးတစ်ခုဖြစ်တဲ့ Macy's ကလည်း Give Love အချစ်များပေးဆိုတဲ့ခေါင်းစဉ်နဲ့ပြင်ပောက်တွေမှာအလှပြထားပါတယ်။မြို့လယ်စီးပွားရေးအချက်အချာနေရာမှာရှိတဲ့ Macy's Herald Square ပင်မကုန်းတိုက်ကြီးမှာလှုပ်ရှားနေတဲ့တရိတ်ဆန်ရုပ်ကလေးတွေရဲ့ကိုပေါ်မှာအလှဆင်ရင်ပြသထားတဲ့ရောင်းကုန်ပစ္စည်းတွေကိုတွေ့ရမှာဖြစ်ပါတယ်။
Well, our theme for this winter is Give Love. And the inspiration is celebrating the holiday season with friends and family.
ဒီနေ့ကျွန်တော်တို့ရဲ့ဆောင်ဖို့က Give Love ဖြစ်ပါတယ်။ Christmas ပွဲတော်ကာလကိုမိတ်ဆွေတွေမိသားစုတွေနဲ့ဆင်နွှဲကြတာမို့အဲ့ဒီကနေစိတ်ကူးရတာပါ
။ချစ်ခင်တွေနဲ့ဆင်နွှဲကြတဲ့ပွဲတော်ကာလကိုချစ်စရာတော်ဝါလေးတွေနဲ့ပုံဖော်ပြသထားတာဖြစ်ပါတယ်။ Macy's ကုန်းတိုက်ကြီးမှာအခုလို Christmas နဲ့နှစ်သက်ကူရက်ရှည်အားလိုက်ရကာလအတွင်းပရင်းပေါက်ကြီးတွေမှာအလှပြင်ဆင်ပြသမှုကို1889ခုနှစ်မှာတည်းကစတင်လုပ်ခဲ့တာဖြစ်ပါတယ်။နှစ်တိုင်းတစ်လခွဲလောက်သာပြတဲ့အလှဆင်မှုတွေအတွက်လာပေါင်းများစွာအချိန်ယူပြင်ဆင်ထားကြရတာဖြစ်တယ်လို့ မေဆီစ်ကုန်တိုက်ကြီးတွေရဲ့ပရင်ပေါက်တွေမှာအလှပြင်ဆင်မှုပိုင်းတာဝန်ရှိသူကရှင်းပြပါတယ်
Yeah, I mean, we start the process between February and March, so it's 8 to 9 months of planning.
ဒီဘွာလမလလောက်ကစပြီးပြင်ဆင်မှုတွေကိုလုပ်တာပါ။ဒါကြောင့်ပြင်ဆင်ချိန်8လ9လလောက်အချိန်ကြာပါတယ်။ဘယ်လိုဒီဇိုင်းမျိုးလုပ်မယ်၊ဘယ်လိုစိတ်ကူးခေါင်းစဉ်မျိုးနဲ့လုပ်မယ်ဆိုတာကျွန်တော်တို့စစဉ်းစားစာရွက်ပေါ်မှာချရေးပြီးအဲဒီကနေအလှအစင်မှုတွေကိုတစ်ဆင့်ချင်းလုပ်သွားတာဖြစ်ပါတယ်
။ American ပြည်ထောင်စုမှာငွေကြေးဖောင်းပွပြီးတော့ကုန်စည်နှုန်းတွေမြင့်တက်နေပေမဲ့ဝယ်ယူသုံးစွဲမှုအားကတော့ကျမသွားပါဘူး။အခု2022ခုနှစ်ပွဲတော်ကာလမှာလူတယောက်ကိုပြည်မြဒေါ်လာ1500ဘူးလောက်ဝယ်ယူသုံးစွဲကြလိမ့်မယ်လို့ American လက်လီအယောင်များအဖွဲ့ချုပ် NRF ကခန့်မှန်းထားပါတယ်။ American မှာဈေးဝယ်ရာသီစတင်တယ်လို့ပြောနိုင်တဲ့ Black Friday နေ့မတိုင်ခင်လည်းကဈေးဆိုင်တွေကုန်တိုက်ကြီးတွေမှာဈေးဝယ်သူတွေနဲ့ပြန်လည်စီကားနေတာပါ။
Well, it feels amazing just to see the people out and coming to see the windows again.
ဗဒင်မောက်တွေမှာပြင်ဆင်ထားတာတွေကိုလူတွေလာကြည့်နေတာပြန်ပြရတော့ဝမ်းသာကြည်နူးစိတ်ဖြစ်ရပါတယ်။မိသားစုဝင်နေတဲ့သူပွဲတော်ဆင်နွှဲကြတဲ့အချက်ကိုအဓိကအသားပေးပြင်ထားတာဖြစ်တော့မိသားစုတွေမိဆွေတွေကိုအချစ်တွေမျှဝေဖို့ပဲဖြစ်ပါတယ
်။ပွဲတော်ကာလ November December နှစ်လအတွင်းလက်လီအယောင်တန်ဖိုးက2022ခုနှစ်ကတည်းကို800ခိုင်နှုန်းလောက်တက်ပြီးတော့ဒေါ်လာ960ဘီလီယံဘိုးလောက်ရောင်းရလိမ့်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။အခုလိုခန့်မှန်းချက်တွေကဆိုင်ကြီးတွေအတွက်အားတက်စရာဖြစ်တာမို့ဒီနှစ်ဆိုင်အဖြစ်အစဉ်တွေကိုပို့ပြီးတော့ထူးခြားဆွဲဆောင်နိုင်အောင်လုပ်ထားကြတာပါ။ New York မြို့ကနောက်ထပ်အထင်ကြီးကကုန်တိုက်ကြီးတစ်ခုဖြစ်တဲ့ Board of Goodman ကုန်တိုက်ကြီးမှဆိုရင်လေလက်မှုပညာတွေကအော်ဆန်းကျစရာဖြစ်အောင်လို့ဖန်တီးနိုင်တယ်ဆိုတာကိုမိမောင်းထိုးပြတဲ့အနေနဲ့ Magic in the Making Celebration of Craft ခေါင်းစဉ်အောက်မှာပြင်ဆင်ပြသထားပါတယ်
။ We are calling it Magic in the Making a Celebration of Craft. So every one of our 7 great big windows
Magic in the Making Celebration of Craft လို့ကျွန်တော်တို့ခေါင်းစဉ်ပေးထားပါတယ်။ဒါကြောင့်ကျွန်တော်တို့ဆိုင်ရဲ့ဗရင်းပေါက်ကြည်ကြီးခွက်ခုလုံးမှာလက်မှုပညာတစ်ခုချင်းစီနဲ့အလှဆင်ပြသထားပါတယ်။ဗရင်းပေါက်ခုနှစ်ခုမှာမတူတဲ့လက်မှုပညာခုနှစ်မျိုးနဲ့ဖန်တီးထားတဲ့လက်ရာတွေကိုမြင်ရမှာဖြစ်ပါတယ်။အခုလိုဖြစ်လာဖို့ဖန်တီးခဲ့ကြတဲ့ကျွန်တော်တို့ရဲ့အမှုပညာရှင်တွေအတွက်လည်းသိတ်ဂုဏ်ယူပါတယ်
။ထူးခြားမှုတွေကိုဖန်တီးတဲ့နေရာမှာလက်မှုပညာရဲ့အရေးပါမှုကို Board of Goodman ကုန်တိုက်ကြီးရဲ့မှန်ပြင်းပေါက်တွေမှာခန်းခန်းနာနာပြင်ဆင်ပြီးတော့မိမောင်းထိုးပြထားတာပ
ါ Well we did a window about woodworking there's one behind me it's all about paper mache We did two windows.
ဒီသားတွေရေကိုပြသထားတဲ့ပရင်ပေါက်တစ်ခုပါပါတယ်။ကျွန်တော်နောက်မှမြင်နေရတာကတော့ဆက်ကူတွေနဲ့ဖန်တီးအလှဆင်မှုဖြစ်ပါတယ်။ဆက်ကူရုပ်တုတွေနဲ့ပြသထားတဲ့ပရင်ပေါက်ကနှစ်ခုပါ။ဆက်ကူရုပ်တုတွေဖန်တီးတာကျွန်တော်တို့ရဲ့အထူးကြွမ်းကျင်မှုတစ်ခုဖြစ်တယ်လို့ထင်ပါတယ်။အပိုင်းအစတွေဆက်ပြီးတော့ဖန်တီးအလှဆင်မှုကိုလည်းပရင်ပေါက်တစ်ခုမှပြထားပါတယ်။ကျွန်တော်တို့ Backdorf Goodman ဆိုင်ကိုထင်ဟပ်စေတဲ့ပရင်ပေါက်မှာတော့အဝတ်အထည်ချုပ်လုပ်ပုံကိုပြင်ဆင်ပြသထားပါတယ်။
New York မြို့လေ Manhattan အရ Fifth Avenue လမ်းမကြီးပေါ်ကစိန်ခံပစ္စည်းတွေရောင်းတဲ့ဒီကုန်းတိုက်ကြီးမှာ Magic in the Making ဆိုတဲ့အတိုင်းစမ်းချက်ထူးခြားတဲ့မြင်ကွင်းတွေဖြစ်နေအောင်လို့ပြင်ဆင်ထားတာပါ။နာမည်ကျော် Broadway ကားဆက်ရုံကြီးတွေရှိတဲ့ New York မြို့ကအထင်ကြီးကကုန်းတိုက်ကြီးတွေမှာအခုလိုပွဲတော်ကာလပြင်ဆင်မှုတွေကအလှပြုံသက်သက်မဟုတ်ဘဲအမှုပညာဖန်တီးမှုသူမတူအောင်စိတ်ကူးပုံဖော်နိုင်မှုစမ်းသစ်တီထွင်နိုင်မှုတွေအားလုံးကိုစုစည်းပြီးတော့ Broadway ပြားဆက်ကားကွက်တွေလိုပုံဖော်ထားတာဖြစ်ပါတယ်။Lexington Avenue လမ်းမကြီးပေါ်က Bloomingdale's ကုန်တိုက်ကြီးကဆိုရင်ဒီနှစ်မှာအနှစ်150ပြည့်တဲ့သူတို့ကုန်တိုက်ကြီးရဲ့ပွဲတော်ကာလအလှပြမှုတွေအတွက် Broadway ပြားဆက်တွေမှာအဝတ်အစားတွေတီထွင်တဲ့ဒီဇိုင်နာတွေကိုငှားရမ်းပြီးပြင်ဆင်အလှပြထားပါတယ်။ဝတ်စားဆင်ရင်မှုပိုင်းမှာသူမတူအန်အောဆရာရှေ့ပြေးစတိုင်တွေဖြစ်နေစေမယ့်ဆိုတာကို Bloomingdale's ကုန်တိုက်ကြီးအပါအဝင် New York မြို့ကအထင်ကြီးကုန်တိုက်ကြီးတွေရဲ့မှန်ပရင်းပြင်ဆင်မှုတွေမှာမြင်ရနိုင်ပါတယ်။အခုလိုတယောက်နဲ့တယောက်လက်ဆောင်တွေအပြန်အလှန်ပေးကြတဲ့ကာလမှာAmerican ပြည်ထောင်စုကကုန်တိုက်ကြီးတွေမှာသာမကကမ္ဘာတဝန်းမှာရှိတဲ့ကုန်တိုက်ကြီးတွေ shopping center ကြီးတွေမှာမီးတွေထွန်းအလှဆင်ကြတာကအစဉ်အလာတစ်ခုဖြစ်ပါတယ်။မီးရောင်တွေနဲ့စိတ်ကြည်နူပျော်ရွှင်အောင်လှုပ်ထားကြပေမဲ့ COVID ကပ်ရောဂါကြီးရဲ့တက်ရောက်မှု၊ကုန်စည်နှုန်းကြီးမြင့်မှု၊ Ukraine စစ်ပွဲရဲ့ကြက်ရိုက်ခတ်မှုတွေကတော်တော်များများရဲ့စိတ်ကိုလွှမ်းမိုးထားနေစေဖြစ်ပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေကပြည်သူတော်တော်များများကြားမှ COVID ကပ်ရောဂါကြောင့်စိတ်တော့ကရောက်ခဲ့ရတာကိုမေ့ကြပုံမရပါဘူး။အခုလိုကာလမှာမီးရောင်တွေကိုအလှဆုံးထွန်းလေးရှိတဲ့နိုင်ငံတစ်ခုဖြစ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဈေးဝယ်သူတယောက်ကတော့နှစ်တစ်ကူးမှကျန်းမာပျော်ရွှင်ဖို့ကိုပဲဆုတောင်းချင်တယ်လို့ပြောပါတယ်
။ Bill as well. Maui.
ပြောရှင်စေဖို့ပဲရိုးရိုးရှင်းရှင်းဆူတောင်းချင်ပါတယ်။ဒီကြတဲ့နှစ်တွေတုန်းကခက်ခဲတဲ့အခြေအနေတွေကိုဖြတ်တန်းကျော်လွန်ခဲ့ရတာမို့နောက်ထပ်ဒါမျိုးတွေထပ်မကြုံချင်တော့ပါဘူး။အခုလိုကြမ်းကြမ်းမာမာအခြေအနေမျိုးပဲဆက်ဖြစ်သွားစေချင်ပါတယ
်။တင်တဲ့နိုင်ငံမှာလိုပဲဂျာမနီနိုင်ငံပါလင်မြို့တော်ကမီးရောင်စုံထွန်းထားတဲ့လမ်းမတွေ Christmas လက်ဆောင်ပစ္စည်းရောင်းတဲ့ဈေးဆိုင်တွေမှာဈေးဝယ်သူတွေနဲ့ဒီနှစ်ပြန်လည်စီကားနေပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ဂျာမနီအပါအဝင်ဥရောပနိုင်ငံတော်တော်များများမှလောင်စာဆီဈေးတွေအဆမတန်တက်နေချိန်မှာအလုံးကအမုန်းတရားတွေအဆုံးသတ်ပြီးငြိမ်းချမ်းဖို့နဲ့ကျန်းမာဖို့အတွက်ကိုပဲအဓိကဆူတောင်းချင်တယ်လို့ပြောနေကြပါတယ်
။ Also ich habe gar keinen konkreten Wunsch, sondern einfach nur, dass ich gesund bleibe.
ကျွန်မနေတဲ့ထူးထူးတူတွေဆူတောင်းဖို့မရှိပါဘူး။ကျန်းမာဖို့ပဲဆူတောင်းချင်ပါတယ်။တစ်နှစ်ပတ်လုံးချစ်ချင်းမြတ်တာတွေခံစားရပါစေလို့ပဲဆူတောင်းချင်ပါတယ်။
2020-2021 ခုနှစ်မှာကြုံခဲ့ကြရတဲ့ကိုဗစ်ကရောဂါဘေးကလွတ်မြောက်ခဲ့ပြီဖြစ်ပေမဲ့အခု2022ခုနှစ်မှာတော့စစ်ဘေးကျုံးနေရတာမို့လာမယ့်2023ခုနှစ်မှာကမ္ဘာကြီးငြိမ်းချမ်းပြီးတော့ကျန်းမာပျော်ရွှင်နိုင်ဖို့ကိုပဲအများစုဆုတောင်းနေကြမယ်ထင်ပါတယ်ရှင်ကျွန်မဆူမြန်မော်ပါ
ကဘာလောက်ခီးသွားအစီအစဉ်ကိုမတ်စုမြတ်မုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သွားရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားဆက်သွယ်ပြီးပို့နိုင်လို့ကျွန်တော်တို့ကို Facebook ကနေလည်းတစ်စစ်ဆက်သွယ်နိုင်ပါတယ်။ကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ကဘာမြန်မာမီဒီယာမြင်ကွင်းကျဲမတ်စုများနဲ့ဒီထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာရှိတဲ့ Christmas အချိန်ခါသမျှဖြစ်ကြပါစေခင်ဗျာ။ကျွန်တော်တို့2022ခုနှစ်ဒီဇင်ဘာ25ရက် Christmas ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line number 1925နဲ့30နှစ်အပြည့် line number 190တို့ကနေလည်းဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှစုများထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးစစ်တပ်အာဏာသိမ်းမှုတို့နဲ့ကြုံတွေ့ရလို့ပြည်သူအများစုစီးပွားရေးကျဆင်းပြီးတော့ပြည်ပထွက်ခွာတာတွေနေရက်ဆုံးခွာတာတွေအလုံးရင်းနဲ့ဖြစ်နေတာပါဒီလိုရွှေ့ပြောင်းနေထိုင်မှုတွေကမြန်မာနိုင်ငံရဲ့အနာဂတ်အရွေးတွေဖြစ်ပေါ်စေတယ်လို့ဆိုပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့စောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေရွှေပြောင်းအလုပ်သမားရွှေပြောင်းနေထိုင်မှုတွေရဲ့အကျိုးဆက်တွေကြောင့်ပြောင်းလဲသွားနိုင်တဲ့အနာဂတ်မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာလူကြီးထက်ဝက်ခန့်ဟာဆင်းရဲတွင်နေသွားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရစ်ကပြောကြားတဲ့အကြောင်းကိုဒီဇင်ဘာလ18ရက်နေ့ VOA သတင်းမှာတွေ့ရပါတယ်ကိုဗစ်ကပ်ရောဂါနဲ့စစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်တွေကြောင့်မြန်မာလူကြီး25တန်းလောက်ဟာဆင်းရဲဒုက္ခရောက်နေတယ်လို့ UNDP ရဲ့သတိပေးချက်ကိုကိုးကားပြီးပြောကြားခဲ့တာဖြစ်ပါတယ်။2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာအမေရိကန်၊ဥရောပသမ္မဂ Britain, Canada, Australia အစရှိတဲ့နိုင်ငံကြီးတွေကစစ်ကောင်စီကိုစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေလှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်နိုင်ငံသားကလာရောက်ယင်းနှိမ့်နှံမှုတွေလုပ်နေတဲ့ကုမ္ပဏီကြီးတွေစီးပွားရေးလုပ်ငန်းကြီးတွေဟာမြန်မာနိုင်ငံတွင်းကနေထွက်ခွာသွားကြပါတယ် ဒါအပြင်စစ်ကောင်စီဗဟုပံရဲ့နိုင်ငံခြားငွေကိုင်ဆောင်ခွင့်နဲ့ငွေလဲနှုန်းကန့်သတ်မှုတွေကြောင့်တွင်းကုန်တွေကျဆင်းပို့ကုန်တွေအခက်တွေ့ခဲ့ရပါတယ်နိုင်ငံတကာငွေကြေးခေါ်ဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကလည်းမြန်မာနိုင်ငံကိုနာမည်ပျက်စီးရင်တဲ့ထည့်သွင်းခဲ့တာကြောင့်စစ်ကောင်စီရဲ့ဗန်လုပ်ငန်းနဲ့ဗန်နာရေးကိစ္စတွေကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်မြန်မာစီးပွားရေးဟာလည်း2021ခုနှစ်မှာ18ရာခိုင်နှုန်းထိကျုံသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်အကျိုးဆက်ကတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းငွေကြေးဖောင်းပွားမှုနှုန်းမြင့်တဲ့ကုန်စည်နှုန်းတွေကြီးမြင့်အလုပ်လက်မဲ့တွေတိုးပွားအိမ်ထောင်စုတွေဝင်ငွေကျဆင်းလာကလူအများစုကစီးပွားရေးကျက်တဲလာခဲ့ပါတယ်
တချိန်တည်းမှာပဲစကိုင်းမကွေးတိုင်းနဲ့ချင်းကချင်းကယားကရင်ရခိုင်ပြည်နယ်တွေမှာလည်းတိုက်ပွဲတွေကြောင့်မငြိမ်မသက်မှုတွေဖြစ်ကာကြီးလက်ဒေသတွေဟာစိုက်ပျိုးရေးကိုအပြေအဝအားဆိုင်လုပ်နိုင်တဲ့အနေအထားမရှိတော့ပါဘူး။လျှက်စင်ပြီးပုံမှန်မရတာကြောင့်စက်မှုစုံတွေဟာလည်းလက်ပတ်နိုင်ဖို့အခက်ကြုံနေကြရပါတယ်။ဒါကြောင့်လည်းလုံတိုင်းအင်အားအများစုဟာအိန္ဒိယ၊ထိုင်း၊မလေးရှားနိုင်ငံတွေအပါအဝင်ဂျပန်၊ကိုရီးယားနိုင်ငံတွေကိုအလုံးရင်းနဲ့ထွက်ခွာနေကြပါတယ်။အထူးသဖြင့်အနည်းဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကိုနေဆက်ဖြတ်ကျော်ပြီးတရားဝင်ရောတရားမဝင်ပါနှီးလန်းပေါင်းစုံနဲ့ဖြတ်ကျော်ဝင်ရောက်နေကြတာကိုမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒီဇင်ဘာ13ရက်ပြည်ဝသတင်းမှာထိုင်းမြန်မာနယ်စပ်ပြည်နယ်နှစ်ခုမှာမြန်မာတရားကြောဖမ်းဆီးခံရတယ်လို့ဖော်ပြတာတွေ့ရပါတယ်။ထိုင်းနိုင်ငံတက်ပြည်နယ်နဲ့မဲဟောင်းဆိုင်ပြည်နယ်တွေကိုဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာ120နဲ့လူမောင်ကိုပွဲစား9ဦးဟာဒီဇင်ဘာဒုတိယအပတ်အတွင်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီဇင်ဘာ16ရက် VOE ရဲ့ပြည်ပအတွက်စီးပွားရှာသူတွေပိုများလာဆိုတဲ့သတင်းမှာမြန်မာလူငယ်တွေပြည်ပမှာအလုံလုံဖို့အလုံးရင်နဲ့ထွက်ခွာနေကြပါတယ်။ငွေကြေးချေငါပြီးဖြစ်စေအိမ်ချမ်းမြေတွေရောင်းချပြီးဖြစ်စေပြည်ပနိုင်ငံတွေမှာအလုံလုံဖို့ထွက်ခွာနေကြတာပါ။စမှုဆောင်တွေမှာအလုပ်လုပ်နေသူတွေဟာလည်းလောက်ခလာစားနဲ့ကုံစင်းလုံးမမျှတာတာကြောင့်အလုပ်သမားတွေဟာနိုင်ငံခြားထွက်အလုပ်လုပ်ဖို့စဉ်းစားလာကြတယ်ဆိုတဲ့အကြောင်းကိုအခြေခံအလုပ်သမားတမကကိုယ်စားလှယ်တဦးရဲ့ပြောကြားချက်ကိုအခုလိုဖော်ပြခဲ့ပါတယ်။ဒါလို့က
ောင်းနေချက်မှာတော့သူတို့စီတောင်းဆက်ဖို့တော့တော်တော်ကျန်တော့ကျန်စီကြတယ်လောလောဆယ်ရောပင်နန်းနေကြတာတို့သူကြီးစကားကိုပါလို့တော့လုပ်နေကြတယ်။အကုန်လုံးကတော့နိုင်ငံခြားကိုချက်ချင်းနေရာနဲ့ဆက်နေလူတွေပဲဆိုတော့
မြန်မာအလို့သမားကြီးဌာနရဲ့အချက်အလက်တွေအရဆိုရင်2022မေလ10ရက်နေ့နောက်ပိုင်းထိုင်းနိုင်ငံမှာတရားဝင်အလို့သွားလုပ်တဲ့မြန်မာအလို့သမား9000နီးပါးရှိပြီးတရားမဝင်သွားသူကလည်း9000ဝန်းကျင်လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။ဒါဟာ9လအတွင်းမှာထိုင်းနိုင်ငံတနိုင်ငံတည်းကိုပဲမြန်မာအလို့သမား38000လောက်ထွက်သွားတယ်ဆိုတာညွန်ပြနေပါတယ်။
ကိုဗစ်ကရောဂါအကျိုးစားနဲ့အတူအာနာသိမ့်စစ်တဲ့ရဲ့ဖိနှိပ်မှုတွေကြောင့်ပြည်ပအလုပ်ထွက်လုပ်လို့သူတွေပိုများလာတာတွေ့ရပါတယ်။စစ်တပ်ကအာနာသိမ့်ပြီးနောက်ပိုင်း2021ခုနှစ်ထဲမှာအထည်ချုပ်လုပ်ငန်းကအလုပ်ကိုင်း2,500အပောင်ဝင်အလုပ်ကိုင်းပေါင်း1.6တန်းဆုံးရှုံးခဲ့ရတယ်လို့နိုင်ငံတကာအလုပ်သမားရေးရာအဖွဲ့ ILO စီးရင်အရသိရပါတယ်။အာရှဖွံ့ဖြိုးရေးပိုင် ADB ကမြမစီးပွားရေးဟာ2021ခုနှစ်မှာ 18.4 ရာခိုင်နှုန်းကျဆင်းသွားတယ်။ဒီလိုအခြေအနေတွေကြောင့်ပြည်ပမှာရောက်ရှိနေထိုင်နေကြတဲ့ 4.5 တန်းသောမြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံကိုပြန်လာမဲ့အစီအစဉ်တွေကိုရွှေ့ဆိုင်းခဲ့ကြတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ကသူတည်သည်ခေတ်သစဉ်နဲ့နိုင်ငံတက္ကသိုလ်ကတွဲဖက်ပေါမောက်ခစတီဖန်ကမ်ဘယ်တို့ရေးသားထားတဲ့ဆရာနာသိမ့်မှုဟာပြည်ပရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအပေါ်မှာဘလို့အကျိုးသက်ရောက်တယ်လဲဆိုတဲ့စာတမ်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံကမလုံခြုံတဲ့အခြေအနေတွေနဲ့စီးပွားရေးအခွင့်အလမ်းနှေးပါမှုတွေကြောင့်လာမယ့်နှစ်တွေမှာပြည်ပထွက်ပြီးအလုပ်လုပ်လို့သူတွေပိုများလာမယ်။လက်ရှိအခြေအနေတွေဟာပြည်ပရောက်မြန်မာတွေအပေါ်မှာတိသာထင်ရှားတဲ့အကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေကအရေးကြီးတဲ့လူမှုရေးနဲ့နိုင်ငံရေးအရွေးတွေဖြစ်ပေါ်စေနိုင်တယ်လို့လည်းအဲ့ဒီစာရန်ကသုံးသပ်ထားပါတယ်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရွှေ့ပြောင်းအလို့သမားတွေအပါအဝင်ရွှေ့ပြောင်းနေထိုင်မှုတွေဟာမြန်မာနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါတိတာထင်ရှားစွာဖြစ်ပေါ်နေတာပါနိုင်ငံရရှားကိုထွက်ခွာသွားသူတွေရှိသလိုနိုင်ငံတွင်းမှာလည်းတိုင်းရင်းသားနယ်မြေတွေလွတ်မြောက်နယ်မြေတွေကိုရွှေ့ပြောင်းနေထိုင်တဲ့ပုံစံသစ်တွေဖြစ်ပေါ်နေပါတယ်ဒီလိုရွှေ့ပြောင်းနေထိုင်မှုတွေဟာနိုင်ငံရဲ့အနာဂတ်လူမှုစီးပွားရေးနဲ့နိုင်ငံရေးပုံသဏ္ဍာန်တွေကိုပြောင်းလဲသွားစေနိုင်ပါတယ်အဲ့ဒါတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံစံလူမျိုးစုအနေအထားနိုင်ငံရေးအရကိုစားပြုမှုနိုင်ငံသားဖြစ်မှုနှုံးဆန်တွေမဲပေးပိုင်ခွင့်တရားစတာခွဲဝေမှုနဲ့အာနာခွဲဝေမှုစတာတွေအပေါ်အကျိုးသက်ရောက်မှုတွေပဲဖြစ်ပါတယ်ခမညာ
အ
ဘဝမြန်မာမီဒီယာမြင်ကွင်းကိုပြည်တွင်း၌တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိငယ်ပြည်တွင်းစစ်ပွဲဒုက္ခသည်၅သိန်းဝန်းကျင်ရှိခဲ့ရာကအာဏာသိမ်းပြီးတဲ့နောက်အခုနှစ်ဒီဇင်ဘာလလယ်အထိပြည်တွင်းစစ်ပွဲဒုက္ခသည်အရေးတွက်ဟာ၂သန်းနီးပါးအထိရှိလာခဲ့ပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစိပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဆက်အာနာတိမ့်မှုအလွန်အခုနှစ်ဒီဇင်ဘာ14ရက်အထိပြည်တွင်းစစ်ပွဲဒုက္ခသည်နှစ်သန်းနီးပါးတိုးလာခဲ့ပါတယ်အာနာမသိမ့်မီကာလမှာပြည်တွင်းစစ်ပြေဒုက္ခတဲ့အရေးအတွက်က၅သိန်းနီးပါးရှိခဲ့ပါတယ်။နေဆက်ထက်ကျော်ထွက်ပြေးတိမ့်ဆောင်နေရတဲ့ပြည်ပစစ်ပြေဒုက္ခတဲ့တွေကလည်းတသန်းကျော်ရှိခဲ့ပါတယ်။ဒါကြောင့်နိုင်ငံလူဦးရေရဲ့ခုနှစ်ရာခိုင်နှုန်းနီးပါးကစစ်ပြေးတိမ့်ဆောင်နေရတာဖြစ်ပါတယ်။စစ်ပြေးဒုက္ခတဲ့အရေးအတွက်ကအခုနှစ်အတွဲမှာပိုတိုးလာခဲ့ပါတယ်။အခုနှစ်ဆန္ဒလတာနီးပါးအတွဲမှာစစ်ပြေးဒုက္ခတဲ့တိတိတမ၃တန်းကျော်တိုးလာခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်အတွဲကတိုးခဲ့တဲ့စစ်ပြေးဒုက္ခတဲ့အရေးအတွက်ရဲ့အစာဝဲနီးပါးမြင့်တက်ခဲ့တာပါ။အခုနှစ်အောက်တိုဘာလတလထဲမှာတည်းစစ်ပြေးဒုက္ခတဲ့38,000ကျော်တိုးခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။ဆက်အာနာသိမ့်မှုအလွန်စကိုင်းတိုင်းကလူဦးရေရဲ့15ရာခိုင်နှုန်းဟာစစ်ပြေးတိမ့်ဆောင်နေကြရပါတယ်။အရေးအတွက်အားဖြင့်စစ်ပြေးဒုက္ခသည်8,900ကျော်ရှိခဲ့ပါတယ်။ဒါဟာတနိုင်ငံလုံးမှာအများဆုံးပမာဏဖြစ်ပါတယ်။ဒုတိယအများဆုံးဒေသကမကွေးတိုင်းဖြစ်ပြီးပြည်တွင်းစစ်ပြေးဒုက္ခသည်26,000ကျော်ရှိခဲ့ပါတယ်။ခုလဆန်းပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ကဒေသခံ1400ကျော်စစ်ပြေးတိမ့်ဆောင်ခဲ့ကြရပါတယ်။နမ်ဆန်မြို့နယ်မှာဒီဇင်ဘာ9ရက်ကစပြီးစစ်ကောင်စီနဲ့ TNL တို့အကြားတိုက်ပွဲတွေပြင်းထန်နေတာပါ။စစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ကူတိုက်ခိုက်တာတွေအများအပြားပြုလုပ်ခဲ့ပါတယ်။တိုက်ပွဲပဟိုဂျက်လို့ဆိုရမယ့်ကုန်းတာရွာနီးမှာရှိတဲ့ဟူမန်တာလက်နဲ့မန်လုံးကျေးရွာတွေကဒေသခံ1400ထက်မနည်းလမ်းဆန်မျိုးပတ်ကိုထွက်ပြေးတိမ့်ဆောင်ခဲ့ရပါတယ
်။မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့မကြီးမုံရဲ့အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ Christmas နေ့မှာဘာတွေလုပ်တတ်ကြလဲဆိုတာကိုအင်္ဂလိပ်လိုမကြီးမုံကတင်ပြပေးထားပါတယ်ခင်ဗျာ
။ Hello all. So today I'm going to tell you what I do during Christmas time, right? So ဒီနေ့တော့ကြီးမုံကChristmas tradition say Christmas a delayed way follow le lo pyo pyo ma no I'm going to tell you about these traditions that I do and one of them is wearing my Christmas red pajamas the niao niao angel le ni no but da not a mere man not all the time but I wear Christmas pajamas okay so the second thing I do is I watch a Christmas movieAround the holidays, the Christmas Yoshin, the Kugo, Jida, no? So, Diniado, Home Alone, Jida, my nephew, Nate Lainet, my Du Lainet, Jimmy, Du Lainet, Home Alone movie, Christmas movie, Jida.
You like the movie?
Yeah.
Are you gonna be home alone?
Ooh.
The third thing I do for Christmas is I set up a Christmas tree, no? So I set up a Christmas tree, and I decorate it. The Christmas tree, oh, the Christmas tree, oh,ဖလာလေးလို့တဲ့ဒီဆင်ဆင်ပေးလိုက်တာအလှဆင်လုပ်ပေးလိုက်တာเนาะ so we wrap it around with lights we turn on the lights and then we put in the ornaments
no don't do it
the fourth thing I do for Christmas is I make a gingerbread houseI love doing that, but my nephew did not let me eat the gingerbread house. It's made out of cookie. You could eat it. So beautiful. The fifth thing I do for Christmas is I get presents and I put it underneath the Christmas tree. No?Presents are kind of a big deal on Christmas. You give. It's the season of giving, no? So Christmas ma, a ye chi zong ne, the ku a ye chi zong, the ku ga ro a ye chi da, no? A da ga la saung ne o pe ya de. Christmas ye a day pe ga ro, pe bo, tu miya de o pe bo, no? A da jang Christmas ga a yang dumbo shi da, no? It's not just abouta religion. Everybody celebrates Christmas, I feel like nowadays. I feel like all of them Christmas go jin ba de. But just so what? They love the meaning of Christmas. Christmas ye a day pe o thoro a yan chai de. All of them, dunya de yo, all of them, singing jin de yo, mi ta zu de yo, mi ti de lu de yo, we pe de, no? We give on Christmas. So it's so beautiful. And the sixth thing is,My room's a little messy, but it's so nice to celebrate Christmas with your family, and I'm so glad that I am so close to my family. And Ba's not here this year, but he's always in our hearts, and we'll always celebrate with him and of him, no? So Christmas ga mitazu na jeju ne yare, mitazu reyo, o presents de beire, chitte lo.No, su, to do boundary at our job, Nina. So there's my family, and we are always together.
Christmas, no, Christmas kiss from Santa.
Ah! Majemo, yeah, English, season go, not send tissue gaya, pibare kamia, a good car or two jar, Sambia, the remia season go, told him be mama.Christmas ရာသီမှာအလုံများတဲ့ Santa ဖိုးဖိုးတွေပဲသွားနေကြပါသလဲတချို့ကမိဘုံမြန်နဲ့ရောက်လာကြသလိုတချို့ကလီလောတချို့ကမြင်းစီ Harley Davidson Cycle တွေနဲ့လည်းရောက်လာကြတာရှိပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ My Ethan စင်နဲ့ကိုဝင်းခမ်းမောင်တို့တင်ပြပေးထားပါတယ်ခင်ဗျာ
ဒီဇင်ဘာလဟာဖင်လန်နိုင်ငံက Santa's Lapland Santa Claus အိမ်မှာ Christmas ပိုးပိုးကြီးရောသူ့ရဲ့အကူမင်စာလေးတွေအတွက်ပါအလုံအများဆုံးလာဖြစ်ပါလိမ့်။ကဘာတဝမ်းကကလေးတွေကသူတို့လိမ်မာတဲ့အကြောင်းစိုးရဲစီးရဲနဲ့မထဲပါနဲ့ဆိုပြီး Santa Claus Christmas ပိုးပိုးကြီးစီကိုစာရေးပို့ကြပါလိမ့်။စိုးရဲစီးရဲနဲ့ထက်မခံခြင်းရင်လိမ်မာဖို့အချိန်ရှိသေးတယ်နော်ဆိုပြီးတော့ Santa's Lapland ကမင်စာခေါင်းဆောင် Snuggles ကပြောပါလိမ့်။Christmas ဘိုးဘိုးကြီးကဘာပတ်လက်ဆောင်တွေပေးဖို့စီးတော်ရင်သမင်ဆွဲလှဲကိုလည်းမင်းစားလေးတွေကပြင်ဆင်ပေးနေတာပါလွန်ခဲ့တဲ့နှစ်ပိုင်းကိုဗစ်ကရောဂါကြောင့်မစီကားနိုင်ခဲ့ပေမဲ့ဒီနှစ်မှာတော့ Christmas ပွဲတော်ကိုမြန်မြန်ဆိုင်ဆိုင်ကျင်းပနိုင်ဖို့မင်းစားလေးတွေကပြင်ဆင်ပေးနေပါတယ် Sherry Selka နှင်းတော်တဲ့က Santa's Lapland ကဖင်လန်နိုင်ငံမြောက်ဘက်ဆောမှာရှိတာဖြစ်ပြီးအာတိတ်ဆောင်းဝိုင်းအထက်ကီလိုမီတာ200ကျော်ပဲဝေးရပါChristmas ဘိုးဘိုးကြီးနဲ့မိသားလေးတွေကိုတွေ့ကျင်တဲ့မိသားစုတွေကဒီကိုလာရောက်လေပတ်ကြပါတယ်။သမင်တွေဆွဲတဲ့လှဲ၊ Husky ခွေးတွေဆွဲတဲ့လှဲတွေစီးနိုင်တဲ့အပြင်ရေခဲတွေဟော်ကီလိုမျိုးနှင်းတော်ထဲမှာကစားရတဲ့ကစားနည်းတွေကိုလည်းဒီမှာလာပြီးတော့ကစားနိုင်ပါတယ်ရှင
်။ဘာလောမှာ Santa Christmas ဘိုးဘိုးတွေရဲ့လှုပ်ရှားမှုတွေကိုဆက်ကြည့်ရအောင်ပါ။ဣသရေလနိုင်ငံဂျေရုဆလင်မြို့ဟောင်းမှာခရစ်စမတ်ဖိုးဖိုးကကလန်အုပ်စီပီရောက်လာပါတယ်။သူနဲ့အတူဣသရေလဆိုင်ရာအမေရိကန်သံမတ်သောမတ်စ် နိုင်တက်စ်လဲပါလာပြီးကဘာမီငိမ့်ချမ်းမှုအစုတောင်းမြစ်တာပို့သခဲ့ပါတယ်။ခရစ်စမတ်ဘိုးဘိုးလိုဝစ်စင်ထားသူကတော့အီဆာကတ်စီစီယာဖြစ်ပြီးသူဟာပါလက်စတိုင်းခရစ်ယာန်ဘာသာဝင်ဖြစ်ပါတယ်။ဂျေရုဆလင်မြို့မှာနေထိုင်တဲ့ဂျူးမွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ဘာသာပေါင်းစုံအားလုံးအတွက်ခရစ်စမတ်တစ်ပင်နဲ့စုတောင်းမြစ်တာပို့သမှုတွေကိုဒီနှစ်ပိုင်းမှာဇက်တိုက်လုပ်ပေးနေသူပါ။ဂျေရုဆလင်ရဲ့ခရစ်စမတ်ဘိုးဘိုးလိုနာမည်ကျော်တဲ့အီဆာကတ်စီစီယာကဒီအပိုင်းမတိုင်ခင်တုန်းကလည်းဘိုးပြန်ဘူပေါင်းကြီး CP ခရစ်စမတ်ကိုကြိုခဲ့ပါသေးတယ်။ဟိုဟိုဟိုလို့အော်လာတဲ့ခရစ်စမတ်ဘိုးဘိုးကြီးက Merry Christmas လို့ကြွေးကြော်နှုတ်ဆက်ခဲ့ပါတယ်။ဂျေရုဆလင်ရဲ့ခရစ်စမတ်ဘိုးဘိုးကြီးပွဲတွေကိုအစ္စရေးခီးတော်လာရေးဝန်ကြီးဌာနကဦးစီးပေးတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကိုဗစ်ကပ်ရောဂါကြောင့်ဘာသာရေးထုတ်မြတ်နေရာတွေကိုပိတ်ထားခဲ့ရပြီးတဲ့နောက်ဒီနှစ်ပြန်ဖွင့်ချိန်ခရစ်စမတ်ရာသီမှာလာလေသူထောင်ပေါင်းချီရှိနိုင်တယ်လို့အစ္စရေးခီးတော်လာရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ဂျေရုဆလင်မြို့ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားရမျိုးဖြစ်ပါတယ်။ Israel Palestine ကြားငြိမ်းချမ်းရေးသဘောတူညီချက်ဆိုင်ရာဆွေးနွေးမှုတွေဆက်လုပ်နေတာဖြစ်ပြီးဒေသတွင်ငြိမ်းချမ်းရေးရဖို့စုတောင်းမြစ်တာပို့တာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။အီတလီနိုင်ငံ Venice မြို့မှာတော့ Christmas ဘိုးဘိုးကြီးတွေကလှေလော်ပြီးတော့ရောက်လာကြပါတယ်။ Venice မြို့ကတူမြောင်ကြီးတွေထဲမှာလှေလော်ပြီးတော့ Christmas ဘိုးဘိုးဒါဇင်နဲ့ချီပြီးရောက်လာကြပါChristmas အရောင်အလှဆင်ထားတဲ့လှေတွေကိုလှော်လာခဲ့ကြတာဖြစ်ပြီးခေါင်းဆချီအစုံ Christmas ဘိုးဘိုးကြီးဝတ်ဆောင်အပြည့်ဝတ်ထားသူတွေညံ့ညံ့ဆိုင်ဆိုင်ပါဝင်ဆင်နွှဲလာတာအခုဆိုရင်စနစ်နဲ့မြောက်ရှိသွားပြီဖြစ်ပါလိမ့်ရှင
်အီတလီနိုင်ငံရောမမြို့မှာတော့မြို့လယ်ကောင်သမိုင်းဝင်ဆောင်တွေကြ Christmas ဘိုးဘိုးကြီးလိုဝတ်ဆင်ပြီးစပိန်စီးရဲ့ရန်ပုံငွေပွဲတစ်ခုကျင်းပခဲ့ပါတယ်ကင်ဆာရောဂါတဲ့ကလေးတွေအတွက်ရန်ပုံငွေရှာတဲ့အနေနဲ့ဒီပွဲကိုကျင်းပတာဖြစ်ပြီးအီတလီနိုင်ငံကယာနဲ့ချီပါဝင်ခဲ့ကြပါတယ်။ Colosseum ရှေးဟောင်းအာဂလာယုံကြီးရှေ့မှာ Christmas ဘိုးဘိုးဝတ်ဆောင်ဝတ်စပိန်စီးသူတွေစုဝေးခဲ့ကြပြီးတဲ့နောက်မြို့ကထင်ရှားတဲ့အဆောက်အုံတွေကိုပတ်ပြီးစပိန်စီးခဲ့ကြပါတယ်။ဒီပွဲကရတဲ့ရန်ပုံငွေကို Bambino Jesus ကလေးဆေးယုံကင်ဆာဌာနကနောက်မကျန်းတဲ့ကလေးတွေရဲ့မိဘတွေအတွက်အကူအညီထောက်ပံ့ဖြစ်လှူဒန်းသွားမှာဖြစ်ပါတယ်ခင်ဗျာ။
ဘရာဇီးနိုင်ငံမှာတော့ Christmas ဘိုးဘိုးကြီးကရင်းငုပ်ပြီးတော့ရောက်လာပါတယ်။ Rio de Janeiro မြို့တော်ကငါးပြတိုက် Aquarium မှာ Santa Claus ဝတ်ဆောင်အပြည့်ဝတ်ဆင်ထားတဲ့ Christmas ဘိုးဘိုးကြီးကငမန်းတွေနဲ့အတူရင်းငုပ်နေတာကိုတွေ့ရပါတယ်။မုတ်ဆိတ်မွေးအဖြူရောင်နဲ့အနီရောင်ဝတ်ဆောင်ဝတ်ထားတဲ့ Christmas ဘိုးဘိုးကြီးကအောက်ဆီဂျင်ဘူးတက်ထားတဲ့ရင်းငုပ်ကရိယာကိုဝတ်ဆင်ပြီးတော့ငါးကန်လေးမှာငါးအခေါင်2000ကျော်နဲ့အတူကူးဖက်နေရင်းနဲ့လက်ပြနှုတ်ဆက်သွားတာပါ။Christmas ဘိုးဘိုးကြီးဝတ်ဆောင်ဝတ်ထားတဲ့သူကတော့ရင်းငုပ်သမားဖိလစ်ပေးလူနီယာဖြစ်ပြီးတော့သူကဒီလိုဝတ်ဆင်တာကိုတွေ့ရကလေးတွေစီကိုအပျော်ကူးစေတဲ့အတွက်ဝမ်းသာမိတယ်ဆိုပြီးတော့သူကပြောပါတယ်။ရင်းငုပ် Christmas ဘိုးဘိုးကြီးကိုတအံ့တအားကြည့်ကြတဲ့ကလေးတွေကိုဘိုးဘိုးကြီးကလည်းရေကန်ထဲကနေပြန်ပြီးတော့လက်ပြနှုတ်ဆက်ပါတယ်။ Christmas ဘိုးဘိုးကို Christmas နေ့ထိဒီရေကန်ထဲမှာနှုတ်ဆက်နိုင်မှာဖြစ်ပါရဲ့ရှင်။
ဘော့စနီးယားနိုင်ငံမှာတော့ Christmas ဘိုးဘိုးတွေလာစီပြိုင်ခဲ့ကြပါတယ်။ကက်ပလီဂျီနာရွာလေးမှာ၃နှစ်မြောက်ကျင်းပတဲ့လာစီပြိုင်ပွဲတွင် Christmas ဘိုးဘိုးလိုဝတ်ဆင်ထားသူတွေစုဝေးပြီးဘသူမြဲမြဲလာစီနိုင်လဲဆိုတာကိုရှင်းပြခဲ့ကြပါတယ်။အများကယူဆထားသလောက်လားတွေဟာညံတုံးတာမဟုတ်ဘဲစီးရသူခိုင်းတဲ့အတိုင်းတွတ်တွတ်လက်လက်လုံးနိုင်တယ်လို့လည်းလာစီပြိုင်ပွဲဝင်သူတယောက်ကပြောပါတယ်။မနေ့ပိုင်းမှာတလေးဆန်ယုံကလားတွေလာရောက်ပြီးတော်ရဲကိုဝင်ပြီးတော့ညနေကျရင်တော့သူတို့အိမ်တလေးဆန်ယုံနေစီပြန်သွားကြတာပါမနဲ့ဆိုရင်လာစီမဲ့တခင်နေရောက်လာပြီးလာချန်တဲ့သွားကြတာလည်းဖြစ်ပါတယ်ကက်ပလီဂျီနာရွာမှာတည်းမကနိုင်ငံတကာလာစီပြိုင်ပွဲအဖြစ်တခြားနိုင်ငံတွေကလည်းပါဝင်ရှင်ပြိုင်ကြဖို့ဖိတ်ခေါ်ထားကြောင်းပွဲစီစဉ်သူတွေကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့ Christmas ဘိုးဘိုးဝတ်ဆောင်ဝတ်ထားတဲ့သူတွေက Harley Davidson စိုက်ကယ်ကြီးတွေကိုစီးပြီး Harley Center ရေမုံငွေပွဲမှာပါဝင်ခဲ့ကြပါသည်။ကလေးတွေပေါ်မှာစော်ကားနှိမ့်ဆက်မှုတားမြစ်ရေးအသိပညာပေးရေမုံငွေပွဲအဖြစ်နှိမ့်ဆက်ကျပါတာဖြစ်ပြီးတော့ဒီနှစ်မှာတော့ Harley Davidson Motorcycle ကြီးနဲ့ Super Car အကောင်စားအစီးပေါင်း250လောက်ပါဝင်ခဲ့တာဖြစ်ပါသည်။ကလေးငယ်အယောက်350လောက်အတွက်လဲကစားစရာနဲ့မုတ်တွေသွားဝေဖို့အတွက်လဲတိုကျိုမြို့ကအင်ဂျင်စီကိုတွားရောက်ကြမှာဖြစ်ပါသည်။ Harley Center ရေမုံငွေပွဲကို Christmas ရာသီမှာကဘာတဝမ်းကမြို့အသီးသီးမှာကျင်းပလေရှိပါသည်။တိုကျိုမြို့တော်ကပွဲကိုတော့2008ခုနှစ်တုန်းကဖွဲ့စည်းခဲ့တဲ့ Harley Center Club အဖွဲ့ဝင်တွေကဦးတည်ပြီးတော့ကျင်းပခဲ့တာပါ။ ိုဗစ်ကရောဂါကြောင့်အိမ်ပြန်မထွက်ရစည်းကမ်းတွေချမှတ်ထားတဲ့အချိန်မှာကမ္ဘာတဝန်းကလင်းရီပေါ်မှာနှိမ့်ဆက်စော်ကအမျက်ထုတ်အကြမ်းဖက်မှုတွေတိုးလာတဲ့အကြောင်းကုလသမဂ္ဂကလေးများရေမုံငွေအဖွဲ့ UNICEF ရဲ့ချက်လက်တွေမှာဖော်ပြထားပါတယ်ဂျပန်နိုင်ငံမှာလည်း2021ဘန်နာနှစ်အတွင်းကလေးတွေပေါ်မှာစော်ကားမှုပေါင်း 23,659 ခုဖြစ်ခဲ့တဲ့အကြောင်းဂျပန်ကျန်းမာရေးဝန်ကြီးဌာနရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်။ဘယ်လ်ဂျီယံနိုင်ငံမှာတော့တိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေခရစ်စမတ်လက်ဆောင်တွေစောစောစီစီရသွားကြတာပါ။ဒီဇင်ဘာ19ရက်နေ့ကသူတို့ရတဲ့ခရစ်စမတ်လက်ဆောင်တွေကတော့သူတို့တွေရဲ့အကြိုက်ဆုံးစားစရာတွေပဲဖြစ်ပါတယ်။ Paradiseတိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေအကြိုက်ဆုံးစားစာတွေကိုရောင်းစုံလှပအောင်ထုတ်ဖို့တာပြီးခရစ်စမတ်လက်ဆောင်အဖြစ်ကြွေးကြတာဖြစ်ပါတယ်။185အေကာကျော်ကျဲတဲ့တိရစ္ဆာန်ရုံတွေကတိရစ္ဆာန်အကောင်9000အတွက်အသီးအရွက်5စတဲ့စားစာတွေကိုလှလှပပထုတ်ဖို့ပြီးခရစ်စမတ်လက်ဆောင်အဖြစ်တိရစ္ဆာန်ဝန်ထမ်းတွေကကြွေးကြတာပါ။တိရစ္ဆာန်တွေကိုလက်ဆောင်ပေးပွဲအပြင်အေယာမတိရစ္ဆာန်အယုတ်ပုံစံပြီးတွေနဲ့တစားစင်တာပြီးဧည့်သည်တွေအေးဆေးဆေးလာကြည့်နိုင်ဖို့အတွက်ဒီဇင်ဘာ26ကနေ30ရက်ဇန်နဝါရီ2ရက်ကနေ9ရက်အထိတိရစ္ဆာန်ရုံဖွင့်ခြင်းကိုည7နာရီအထိတိုးမြှင့်ဖွင့်လှစ်ထားပါတယ်ခင်ဗျာ
။ရူမေးနီးယားနိုင်ငံမြောက်ပိုင်းဘူကရက်စ်မြို့မှာတော့ခေါင်းအစချေအဆုံးဝိုးဝန်လုံးဝတ်ဆင်ထားသူတွေကနှစ်ကုံပွဲတော်မှာပါဝင်ဆင်နွှဲခဲ့ကြပါလိမ့်။တရိတ်ဆန်ဝတ်စုံမျိုးစုံဝတ်ထားသူတွေကရူမေးနီးယားလေးဆိုတဲ့ချင်းနဲ့ဘုံတီးတန်စီးချက်နဲ့အတူလမ်းမတွေပေါ်မှာထွက်ပြီးတော့ကားကြပါလိ။ကျွေးကြော်တချင်းဆိုကပြမှုတွေနဲ့နှစ်ဟောင်းကိုနှုတ်ဆက်ပြီးတော့နှစ်တက်ကိုကျူးဆူနေတာပါ။အလဲခိကတဲ့ကလှုပ်ဆောင်လာတဲ့ရိုးရာပွဲတော်ဖြစ်ပြီး20ရာစုအလဲပိုင်းနောက်တုန်းကဆိုရင်ရူမေးနီးယားပြည်သူတွေကတကယ့်ဝတ်ဝင်တွေကိုတန်ကျိုးတွေနဲ့ချီပြီးရွာနဲ့လှည့်လည်ခဲ့ကြတာဖြစ်ပါလိ။အခုတော့တကယ့်ဝတ်ဝင်တွေမပါဝင်တော့ဘဲဝတ်ဝင်နဲ့ဖုံးဝတ်စုံဝတ်ထားတဲ့သူတွေကပဲကပြဖြောပြင်းကြပါတို့ရိုမေးနီးယားပြည်ကရိုးရာပွဲတော်ကိုကြွားရီမှာကျင်းပလေရှိပြီးရောင်စုံဝတ်စုံလေးဝတ်ဆင်တိအိမ်တဲ့တိအိမ်ဆင်သွားရောက်ကြလေဖြစ်ပါလိမ့်ရှင
်။ထူးခြားဆန်းများတဲ့များအစီအစဉ်ကိုမအီတန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေထိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဦးတမောင်သန်းကတလဲတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနဲ့ပတ်သက်နေသူအားလုံးနဲ့ညီနိုင်ဆွေးနွေးဖို့ရုရှားကစဉ်သစ်ရှိကြောင်းရုရှားသမ္မတဖလာဒီမာပူတင်ကပြောလိုက်ပါတယ်။လက်ခံနိုင်တဲ့ဖြည့်ရှင်းမုံတွေကိုပတ်သက်နေသူတိုင်းနဲ့ဆွေးနွေးဖို့ကျွန်တော်တို့ကစဉ်သစ်ရှိပါတယ်။သူတို့အပေါ်မှာပဲမူတည်ပါတယ်ဆွေးနွေးဖို့ညှင်းဆို့နေသူတွေကကျွန်တော်တို့လည်းမဟုတ်ဘူးသူတို့ပါလို့ရုရှားအစိုးရရုပ်မြင်သံကြားအင်တာဗျူးမှာပူတင်ကပြောခဲ့တာဖြစ်ပါတယ်တချို့ကအာဒါဝငါငတ်မွတ်လောဘတက်ကြတဲ့အတွက်ကို့အိမ်ကြီးချင်းတွေကိုတောင်ပြန်စားသုံးကျင်နေကြတယ်လို့ခရစ်စမတ်အချိုဝိပုစုတောင်းပွဲမှာပုပ်ယဟန်မင်းကြီးကပြောလိုက်ပါတယ်တရိတ်ဆန်တွေကသူတို့နေရာလေးမှာပဲသူတို့စားသုံးကြပေမဲ့ကျွန်တော်တို့လောကကယောက်ျားမိန်းမတွေဟာအာဏာနဲ့တနာဥစ္စာငတ်မွတ်ကြတာကြောင့်သူတို့ရဲ့အိမ်ကြီးချင်းသူတို့ညီအကိုပေါင်းမတွေကိုစားသုံးနေကြပါလေဒီကနေ့မှတောင်စစ်ပွဲပေါင်းဘလောက်များစွာကနေရာများစွာမှာလူသားရဲ့ဂုံသိက္ခာနဲ့လွတ်လပ်ခွင့်တွေကိုအထင်သေးစွာနဲ့စော်ကားနေကြပါတယ်အများအားလိုပဲလူသားရဲ့လောဘဒဏ်ကိုခံကြရသူတွေကအားနဲ့သူတွေနဲ့ချို့ငဲ့ကြသူတွေပါလို့ပုပ်ယဟန်မင်းကြီးကပြောသွားခဲ့ပါတယ်ရိုဟင်ဂျာ58ယောက်ကတတင်းကလေးအစောပိုင်းကအင်ဒိုနီးရှားနိုင်ငံမြောက်ဖက်အစိုးဆုံးမှာရှိတဲ့အာချေကညီကိုရောက်ရှိလာကြပါတယ်အာချေဘီဆာခေအရပါထရာကအကြီးကတငါရွာလာတောင်းကိုလှုပ်လိလှုပ်လဲလေးနဲ့ရောက်ရှိလာခဲ့ကြတာပါရွာသူရွာသားတွေကကန့်ကန့်တိုင်အောင်ကူညီခဲ့ကြပြီးအာဏာပိုင်းတွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့နယ်မြေရဲတပ်ဖွဲ့အကြီးကရိုဒီယူဇာအဝေးကပြောပါတယ်၃ယောက်ကိုချက်ချင်းစေကန်းကိုပို့လိုက်ကြပြီးအများပြားကိုလည်းစစ်စစ်ပေးနေကြပါတယ်တရားမဝင်အထောက်အထားတွေနဲ့ဒီပေါ်နိုင်ငံသားခါယူစားတဲ့မြန်မာနိုင်ငံသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့နီပေါ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံက2012ခုနှစ်မှာရောက်လာခဲ့တဲ့အဲ့ဒီမိုဟာမက်နာအလမ်ဟာဆလာဟီဒေတာမှာရှိတဲ့မက်ဒရာဆာမွတ်စလင်ဘာသာရေးကျောင်းမှာကျောင်းဆရာဖြစ်စာသင်နေရကတရားမဝင်အထောက်အထားတွေနဲ့ဒီပေါ်နိုင်ငံသားဖြစ်ရှောက်ထားခဲ့တာလို့ပြောပါတယ
်။သတင်းချင်းချုပ်ကိုဥတမောင်သားကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00အထိ line တို့ meter 1925 32 နဲ့ line length meter 190 တို့ကနေအသံလွှင့်ပြတာဖြစ်ပါတယ် video ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ Merry Christmas ပါကျွန်တော်ရန်နိုင်ပါခင်ဗျာ
This program has come to you from the Voice of America, Washington.